Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာဖေဖော်ဝါရီလ6ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925နဲ့30နှစ်တို့အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ရသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝန်လိုင်ကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မြန်မာစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့စစ်ပွားရေးပညာရှင်ရှောင်းတန်နယ်ကိုချက်ချင်းပြန်လည်ပေးဖို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်ယူကရိန်းကိုသိမ်းပိုက်ရေးသမ္မတပူတင်ဆုံးဖြတ်နိုင်အောင်ရုရှားစစ်တပ်ကပြင်ဆင်ထားတယ်လို့အမေရိကန်အရာရှိတူကပြောပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ကမ္ဘာဖွံ့ဖြိုးရေးကိစ္စတွေဆွေးနွေးဖို့တရုတ်သမ္မတနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်တွေ့ဆုံခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာဆိုရင်တော့စစ်ကောင်စီကအင်တာနက်ဆက်သွယ်ရေးကိုကန့်သတ်တားဆီးတာကိုပိုပြင်ဆင်နေတဲ့အပေါ်တုံ့ပြန်ပြောဆိုထားတဲ့သတင်းပေးပို့ချက်နဲ့အတူ
ဒီနောက်ဘက်ကစပြီးတော့ကလေးတမှုဘက်မှာတွေ့တယ်တောက်လျှောက်ပဲ Omicron ပေါ့နော်ဒီဘက်နိုင်ငံဝင်ရောက်လာတဲ့တွေတောက်လျှောက်စစ်တယ်နောက်ဆုံးတော့ကျွန်တော်တို့ဒီမြန်မာလုံကစိတ်ယုံပေါ့နော်ဒီမှာတော့
မြန်မာနိုင်ငံအတွင်း COVID-19 Omicron မျိုးဗီဇာကွဲကူးစက်ပြန့်နှံ့နေတဲ့အခြေအနေအကြောင်းကျမ၏ဌာနတာဝန်ရှိသူတဦးနဲ့ဆက်သွယ်မေးမြန်းမှုအပြည့်အစုံကိုနားဆင်ကြပါမယ်။အဲဒီနောက်မှာတော့ဘေကျင်းဆောင်းဝါဒီအိုလံပစ်ပွဲနဲ့ဥရုယာတိပြောင်းလဲမှုအကြောင်းတရုတ်နိုင်ငံကနေကနေဒါကိုပြောင်းရွှေ့နေထိုင်ကြသူတွေအကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ကြပါမယ်။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများကဏ္ဍသတင်းတွေကတုဒ္ဒအစီအစဉ်နဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ဒါတွေကိုမတင်ဆက်ခင်အခုရင်ဆုံးတော့တင်းငွေညညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
။ဒီလအလယ်မှာယူကရိန်းကိုကျူးကျော်စစ်အဖြစ်ဆင်နွှဲနိုင်တဲ့အနေအထားရရှိပြီးသမ္မတပူတင်ဆုံးဖြတ်နိုင်အောင်ရုရှားစစ်တပ်ဟာသူ့ရဲ့တိုက်ခိုက်ရေးအင်အား90ရာခိုင်နှုန်းကိုပြင်းစင်ထားပြီးဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြပါတယ်။လာမယ့်ရက်သတ္တပတ်တွေမှာကျူးကျော်ဖို့သမ္မတပူတင်ကရည်ရွယ်ဖို့ရတယ်လို့ဌာနတွင်းမှာယူဆသတ်မှတ်ထားတဲ့ရည်မှန်းချက်တွေကိုကိုးကားပြီးအမည်မဖော်လိုတဲ့အမေရိကန်တာဝန်ရှိသူတွေက AP သတင်းဌာနကိုပြောကြပါတယ်။ရုရှားရဲ့မဟာဗျူဟာနျူကလ িয়ার ဆက်စည်ရေးလေ့ကျင့်မှုကိုပုံမှန်အားဖြင့်စောက်ဥရာသီမှာလှုပ်လှိမ့်ရှိပေမဲ့အစီအစဉ်ကိုဖေဖော်ဝါရီလလယ်နဲ့မတ်လအကြားရွှေ့ထားတယ်လို့ဆိုပါတာဝန်ရှိသူကဆိုပါတယ်ဒါကိုအညွှန်းအချက်တရားဖြစ်အမေရိကန်စစ်တပ်ကယူဆပါတယ်ယူကရိန်းကိုအမေရိကန်တိုက်ခိုက်ရေးတပ်တွေမပို့ဘူးလို့သမ္မတဘိုင်ဒန်ကပြောထားပါတယ်ဒါပေမဲ့ပိုလန်နဲ့ရူမေးနီးယားကိုတော့အမေရိကန်တပ်တွေကိုထပ်မံဆေလွတ်လိုက်ပါတယ်ရုရှားကလည်းထောင်ချီတဲ့တပ်တွေကိုဘယ်လာရုစ်မှာချထားနေပါတယ်နေတိုအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ပိုလန်လစ်သွေးနီးယားနဲ့လတ်ဗီးယားနိုင်ငံတို့ဟာဘယ်လာရုစ်နဲ့နေဆက်ချင်းဆက်နေတဲ့နိုင်ငံတွေဖြစ်ကြပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးနဲ့ကမ္ဘာဖွံ့ဖြိုးတိုးတက်မှုကိုဆွေးနွေးကြဖို့အတွက်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့တရုတ်သမ္မတရှီချင်းဖင်တို့တွေ့ဆုံခဲ့ကြပါတယ်ဂရိပေးထားတဲ့အတိုင်းကိုဗစ်ကာကွယ်ဆေးအလုံးပေါင်းသန်း2000ကိုကမ္ဘာကိုပေးပြီးကြောင်းသမ္မတရှီချင်းဖင်ကကုလသမဂ္ဂအတွင်းမှူးချုပ်ကိုပြောခဲ့တယ်လို့တရုတ်နိုင်ငံတော်ပိုင်ရုံးပြင်သံကြား CCTV ကဆိုပါတယ်2022အကုန်မှာကမ္ဘာလူဦးရေရဲ့80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပြီးဖြစ်ရမယ်ဆိုတော့ကုလသမဂ္ဂရဲ့ရည်မှန်းချက်ကိုအခိုင်အမာထောက်ခံပြီးဖွံ့ဖြိုးဆဲနိုင်ငံတွေကိုဆက်လက်ကူညီမယ်လို့လည်းပြောခဲ့ကြောင်း CCTV သတင်းမှပြောထားပါတယ်။လေယံနေ့ညကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပွဲကိုသူတို့နှစ်ယောက်လုံးတက်ရောက်ခဲ့ကြပါတယ်။အိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြင့်ကျင်းပတဲ့အတွက်တရုတ်ကိုကျေးဇူးတင်ကြောင်းနဲ့ကပ်ဘေးကိုတွန်းလှန်တိုက်ခိုက်ရမှာတရုတ်နိုင်ငံရဲ့အာထုတ်မှုတွေကိုအသိမှတ်ပြုပါကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ကတရုတ်သမ္မတကိုပြောကြားခဲ့တယ်လို့ CCTV ကပြောပါတယ်တရုတ်နိုင်ငံရဲ့ဒစိတပိုင်းအဖြစ်ကိုပိုင်အုပ်ချုပ်ရေးမြို့ဖြစ်တဲ့မကာအူမှာအမျိုးသားလုံခြုံရေးဥပဒေအပါဝင်အမျိုးသားလုံခြုံရေးဆိုင်ရာအပြောင်းလဲတွေနဲ့အတူရွေးကောက်ပွဲကျင်းပတာဟာဟောင်ကောင်မှာဖြစ်ခဲ့တဲ့နိုင်ငံရေးအကျတ်တဲမျိုးမဖြစ်ရလေအောင်လှုပ်ဆောင်တာဖြစ်တယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်ဒီဇင်ဘာ16ရက်နေ့ကထုတ်ပြန်ခဲ့တဲ့2023ကနေ2025အထိငန်းနစ်စီမံကိန်းမှာအဲ့ဒီအချက်တွေကိုပြောထားပါတယ်မြို့ချစ်စိတ်သက်ရှိသူတွေပဲရွေးကောက်တင်မြှောက်ခါရဖို့ရွေးကောက်ပွဲစနစ်ကိုတိုးတက်အောင်လုပ်မယ်လို့အဲ့ဒီစီမံကိန်းမှာဆိုထားပါတယ်အမတ်တွေကသူတို့တာဝန်ကိုထမ်းဆောင်အောင်စီပင်စင်ကာနဲ့ထိန်းနိုင်မဲ့နိနာရန်ရားတွေကိုလည်းချမှတ်မယ်လို့အစိုးရရဲ့တရုတ်နိုင်ငံသတင်းစာကပြောပါတယ်အဲ့ဒီလိုမျိုးချစ်စိတ်သက်ရှိသူတွေကို ngau pawin de yue kaw pwe commission ga sit sit yue che de atwet democracy lou la de amat long 30 jaw ape khan kae ya ba de myo da lou jaw ye upre ko pye so aw saung yue ya ma a chan phet mu ta si ye ne sat twae ye sat ne ma ja pyat tadin ya yu nai ye pawin de lo makao ye awin ko le tin jet ma phit ba de africa myaw pai naingan ta naingan phit de tunisia naingan ma tabara ga tya lut daw jaw ko tadin ngun nei ga phyat tain lai ba de သမ္မတကိုင်းဆိုက်ကတရားသူကြီးတွေကိုဝေဖန်ခဲ့တာလာချီခဲ့ပြီးဖြစ်ပါတယ်အကျန်းဖက်မှုတွေနဲ့အကျင့်ပြတ်ချက်စားမှုတွေကိုစိတ်ဆင်းရမှာကြားလာတယ်လို့သူကဝေဖန်ခဲ့တာပါတရားလွတ်တော်ကြောင့်နဲ့ပတ်သက်ပြီးအမိတ်ဒီဂရီတရားပြပြမယ်လို့ပြောခဲ့အသေးစိတ်ကိုတော့မပြောပါဘူးတရားလွတ်တော်ချုပ်ဟာဖွဲ့စည်းပုံအရဖွဲ့စည်းထားတဲ့တိကျလွတ်လပ်တဲ့အဖွဲ့ဖြစ်ပါတယ်ပြီးခဲ့တဲ့နှစ မရွေးဆွဲမီမှာအင်တာနက်ကနေလူလူအကြံဉာဏ်တွေရယူမယ်လို့တမ္ပရကဆိုပါတယ်။ဒါပေမဲ့ဒီဖြစ်စဉ်မှာအဓိကကျတဲ့ရပ်ဘက်ဖွဲ့စည်းတွေပါတီတွေကိုပါဝင်ဖို့ဖိတ်ခေါ်မထားပါဘူး။တနင်္ဂနွေနေ့မှာပါတီတွေအဖွဲ့စည်းတွေနဲ့တမ္ပကတွေကအကြံဖက်သမားတွေပေါ်အရေးယူရေးဆန္ဒပြကြပြီးတမ္ပရကိုထောက်ခံသူတွေကတရားသူကြီးတွေကိုစန့်ကျင်ဆန္ဒပြကြပါတယ်။ဒီဆန္ဒပြပွဲကိုတမ္ပရကခွင့်ပြုခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့လကသူ့ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲမှာတော့ဆန္ဒပြသူတွေကိုမိသက်ပိုက်တွေနဲ့ရေးပက်ဖြိုခွဲခဲ့ပြီးရိုက်နှက်ခဲ့ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။စစ်ကောင်စီကမနေ့ကတည်းကဖမ်းဆီးထားတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှွန်တာနာကိုချက်ချင်းပြန်လည်ပေးဖို့ဩစတြေးလျနိုင်ငံသားဝန်ကြီးကဒီကနေ့တနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်တာဝန်ယူခဲ့သူပါမောက်ခတာနယ်စစ်အာဏာသိမ်းပြီးရပိုင်းအကြံမှာအဖန်ခံခဲ့ရတာပါ။အမြင့်ဆုံးထောင်ဒဏ်14နှစ်အထိချမှတ်နိုင်တဲ့နိုင်ငံတော်လုံခြုံရေးဥပဒေချိုးဖောက်မှုဆွဲချက်နဲ့မစ္စတာတာနယ်တရားရင်ဆိုင်နေရတာပါ။မတရားဖန်ဆီးခံရတဲ့ပါမောက်ခတာနယ်ရင်ဆိုင်နေရတဲ့ဆွဲဆိုချက်အလုံးကိုကန့်ကွက်ပယ်ချသလိုသူ့ကိုချက်ချင်းပြန်လုပ်ပေးဖို့ထပ်ပြီးတော့တောင်းဆိုပါတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမယ်ရီစပိန်ရဲ့ကြေညာချက်မှာပြောထားပါတယ်။မစ္စတာတာနယ်ဖန်ခံထားတဲ့အပေါ်လူခွင့်ရဲ့အဖွဲ့တွေဖက်ကလည်းဆိုရင်းနေကြပါတယ်။အထူးသဖြင့်မစ္စတာတာနယ်ရဲ့ပြီးခဲ့တဲ့စက်တင်ဘာတရားရုံးကြားနာပွဲကိုဩစတြေးလျတန်ယုံကတွားရောက်တွေ့ခွင့်မရတဲ့နောက်ပိုင်းပို့ပြီးတော့ဆိုရင်းလာကြတာဖြစ်ပါတယ်။တရားရည်လှုပ်ထုံလှုံလင်းတဲ့ပွင့်လင်းမြင်သာမှုဆိုင်ရာအခြေခံစံသတ်မှတ်ချက်တွေအရပေါမောက်ခတာနယ်ကိုသူ့ရဲ့ရှေ့နေနဲ့အချိန်မနှောင်းမဲတွေ့ခွင့်ပြုဖို့တရားရုံးကြားနာပွဲမှာဩစတြေးလျတာဝန်ရှိသူတွေစောင့်ကြည့်ခွင့်ရဖို့ဩစတြေးလျကမျှော်လင့်ပါတယ်လို့လည်းဝန်ကြီးဖိန်းကကြေညာချက်မှာပြောထားပါတယ်။မြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားတန်ခတ်ဖို့လူခွင့်ရလေးလာစောင့်ကြည့်အဖွဲ့ HRW အပါဝင်ဩစတြေးလျဒုက္ခသည်များဆိုင်ရာကောင်စီတို့ပါဝင်တဲ့ NGO ပူးပေါင်းအုပ်စုတွေကဩစတြေးလျအစိုးရကိုပြီးခဲ့တဲ့လမှာတောင်းဆိုခဲ့ကြပါတယ်။အရပ်စော်ဘွားများပြည်ထောင်စု UAE မြို့တော်ဒူဘိုင်းစီပြန်တန်းနေတဲ့ Israel ကြောင်းလိုင်းတွေကိုလာမယ့်ရက်ပိုင်းအတွင်းရယူဆိုင်ခံထားနိုင်တယ်လို့အစ္စရေးနိုင်ငံကဒီကနေ့ပြောပါတယ်။ဒါပေမဲ့လည်းအဘူဒါဘီမြို့ကိုလမ်းကြောင်းပြောင်းပြီးတော့ပြန်တက်မလားဆိုတာကိုလည်းအစ္စရေးတို့စဉ်းစားသုံးသပ်နေပါတယ်။ဒူဘိုင်းနိုင်ငံကလည်းစိတ်ကိုပြန်တန်းနေတဲ့အစ္စရေးလေကြောင်းလိုင်း၃ခုရဲ့လုံခြုံရေးအစီအမံတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှိုင်းနေတာကြောင့်မှလုံခြုံရေးစာချုပ်ကလာမယ့်အင်္ဂါနေ့မှာကုံဆုံးမှာဖြစ်တဲ့အတွက်ဒီကိစ္စဆွေးနွေးအဖြေရှာဖို့48နာရီသာအချိန်ရှိပါတော့တယ်။အစ္စရေးလေကြောင်းလိုင်းတွေကိုတာဝန်ယူထားတဲ့ Israel Shin Bet လုံခြုံရေးအေဂျင်စီကဒူဘိုင်းလုံခြုံရေးအဖွဲ့နဲ့ဆွေးနွေးမှုတွေမပြေလည်သေးတဲ့အတွက်လာမယ့်ရက်တွေမှာလေယာဉ်ပြန်သမှုဆိုင်ငံထားနိုင်ခြေရှိတယ်လို့ Israel ဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲမှာ New Zealand နိုင်ငံသူ Zoe Sadowski Senate ကအမျိုးသမီးတောင်အောင်နှင်းလျှော်စီပြိုင်ပွဲမှာဒီကနေ့ရွှေတံဆိပ်ဆုခိုးသွားပါတယ်။မျက်နှာပြင်မှာကြောနေတဲ့နှင်းတွေနဲ့အယူကွဲမတက်အေးနေတဲ့တောင်အောင်နင်းလျှော်စီပြိုင်ပွဲကစကားတင်12ဦးထဲမှာအသက်20အရွယ်ဆန်နတ်ကနိုင်ငံအတွက်ပထမဆုံးရွှေတံဆိပ်ဆုခူးပေးခဲ့တာပါချန်ပီယံဆုနှစ်ကြိမ်ရထားတဲ့အမေရိကန်သူဂျေမီအန်ဒါဆန်ကတော့နံပါတ်9နေရာကပါဝင်ခဲ့ပါတယ်သူဦးချင်းစွန့်ရင်ပြစကိတ်ပြိုင်ပွဲမှာတော့ရုရှားနိုင်ငံကကမီလာဗယ်လီဗာကတော့အများကမျှော်လင့်ထားသလိုပဲကမ္ဘာစံချိန်ချိုးနိုင်ခဲ့ပါတယ်အသက်15နှစ်အရွယ်ဗလီဗာဟာပြီးခဲ့တဲ့တစ်ပတ်ကမှကျင်းပခဲ့တဲ့ဥရောပချန်ပီယံပွဲမှာ ူရခဲ့တဲ့စံချိန်အမှတ် 9.45 ကိုချိုးပြီးတော့ 9.18 နဲ့စံချိန်တက်တင်ခဲ့တာပါပထမနေ့ပြိုင်ပွဲမှာရုရှားက36မှာအသားနဲ့အမေရိကန်နဲ့ဂျပန်အသင်းတွေရှိကဦးဆောင်နေပါတယ်တူချင်းစွန့်ရင်ပြစကိတ်စီးပြိုင်ပွဲမှာအမေရိကန်အသင်းကကယ်ရန်ချန်နှခါလောက်မှားပြီးတော့လေတဲ3ပတ်လဲပြရတဲ့အပိုင်းမှာလဲကျခဲ့တာကြောင့်တီပွဲစဉ်အတွက်နံပါတ်5နေရာကိုရောက်ခွင့်ရသလိုအသင်းတစ်ခုလုံးအတွက်လည်းအဖိုးရန်အမှတ်တွေဆုံးရှုံးခဲ့ရပါတယ်ရုရှားနောက်မှာတော့ဂျပန်အသင်းကနံပါတ်1နေရာမှာရှိနေပါတယ်။ပြင်သစ်နိုင်ငံကမ်းလွန်အတလန်တိတ်သမုတ်တရားထဲကဆွဲပိုက်ချတင်မောကြီးကနေငါးအသေးတွေဘာကြောင့်ဆွတ်ပစ်ခဲ့တယ်လဲဆိုတာကိုဥရောပသမဂ္ဂ EU ကစုံစမ်းစစ်ဆေးနေပါတယ်။တဘာဝပတ်ဝန်းကျင်ရဲ့အဖွဲ့ကဒီဖြက်ကိုဗီဒီယိုနဲ့တပ်ပုံတွေထုတ်ပြန်ပြီးမှပဲ EU ကစုံစမ်းနေတာပါ။ Bay of Biscay ကမ်းလွန်ပင်လယ်ပြင်ထဲမှာငါးအသေးတွေမျက်စိတဆုံပေါ်လွန်မျောနေတာကို Sea Shepherd အဖွဲ့ကထုတ်ပြန်တဲ့ပုံရိပ်တွေမှာတွေ့ရပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့ငါးဖမ်းလုပ်ငန်းစောင့်ကြည့်လေ့လာရေးအမျိုးသားဌာနကိုတာဝန်ပေးထားကြောင်းပြင်သစ်အနဝါဘေးဒဌာနဝန်ကြီးအန်နစ်ဂျီယာဒင်ကတောက်ကြနေက Twitter လူမှုဆမင်နာမှာရေးသားခဲ့ပါတယ်။ EU အဖွဲ့ရဲ့သမုဒ္ဒရာနဲ့ငါးဖမ်းလုပ်ငန်းဌာနကလည်းဒီကိစ္စကိုစုံစမ်းနေကြောင်းသတင်းထုတ်ပြန်ပါတယ်။ Margaris ငါးဖမ်းတင်မောကပိုက်ပေါက်လို့အဲ့ဒီငါးတွေလှုပ်ကုန်တာလို့ဆွဲပိုက်ချတင်မောအသင်းကကြာတာပရင်းနေမှာသတင်းထုတ်ပြန်ထားပါတယ်။
ဒီအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်ကနေတင်းနေငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပြပွက်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဆုံးတော့စစ်ကောင်စီကအင်တာနက်ဆက်သွယ်ရေးကန့်သတ်ဖို့ပြင်ဆင်နေတဲ့အပေါ်တုံ့ပြန်ပြောဆိုချက်တွေကိုတင်ပြပေးပါမယ်။အင်တာနက်ဆက်သွယ်ရေးကိုကန့်သတ်တားဆီးတဲ့အပြင်အရေးယူဖို့လှုပ်လာတာတွေဟာလူ့အခွင့်အရေးကိုချိုးဖောက်တာသာမကနည်းပညာနဲ့သတင်းအချက်အလက်ရရှိရေးပေါ်အခြေခံတဲ့တိုင်းပြည်စီးပွားရေးလုပ်ငန်းတွေအတွက်လည်းရည်ရှိမှဆူဆူဝါးဝါထိခိုက်နိုင်တယ်လို့ကြွမ်းကျင်သူတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာလှုပ်ရှားသူတွေကဝေဖန်ကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုရနိုင်ကပြောပြပေးမှာပါခင်ဗျာ
။အာနာသိမီရဲ့နောက်ပိုင်း Facebook အသုံးပြုတာနဲ့အင်တာနက်ဆက်သွယ်ရေးကိုကန့်သတ်ပိတ်ပင်ထားတာကြောင့်လူမှုရေးစီးပွားရေးနဲ့လူ့အခွင့်အရေးပိုင်းတွေမှာဆုံးရှုံးနေတာခဲ့ရတယ်လို့ကြွမ်းကျင်သူတွေနဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြဝေဖန်ကြတာပါ။အခုလဲစိုက်ဘာလုံခြုံရေးဥပဒေမူကြမ်းကိုစစ်ကောင်စီကပြင်ဆင်ရေးဆွဲနေပြီးတော့အဲ့ဒီဥပဒေမူကြမ်းထဲမှာ VPN 3ချောင်းတွေ့ရှိသူကိုထောင်ဒဏ်3နှစ်နဲ့ငွေဒဏ်ကျပ်350အထိချမှတ်နိုင်တဲ့ပြဋ္ဌာန်းချက်ထည့်သွင်းထားတာကြောင့်အင်တာနက်အသုံးပြုသူတွေကြားမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်နေပါတယ်။ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးတော့စိုးရိမ်မှုရှိပေမဲ့ Facebook အနေနဲ့တော့အသုံးပြုသူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးရေးဆက်လုပ်သွားမယ်လို့ Facebook ရဲ့မိခင်ကုမ္ပဏီဖြစ်တဲ့Matter ရဲ့မြန်မာနိုင်ငံပြည်သူ့မူဝါဒရေးရာအကြီးအကဲခူးရယ်ကပြောပါတယ်
we have been working with industry association and also local and international
စမှုကုန်ထုတ်အသင်းဖွဲ့တွေနဲ့ကျွန်တော်တို့လက်တွဲလှုပ်ဆောင်နေပါတယ်ပြီးတော့ပြည်တွင်းပြည်ပအဖွဲ့တွေသူတို့ကိုကျွန်တော်တို့စိုးရိမ်နေဆိုတာပြောပြခဲ့ပါတယ်အထူးသဖြင့်ဒီဥပဒေကြမ်းကလမ်းကြောင်းတစ်ခုအပေါ်အားထားနေရတဲ့လုပ်ငန်းလေးတွေဝန်ဆောင်မှုတွေအပေါ်တည်ရောက်နေတာကိုအလေးထားပြီးပြောခဲ့တာပါပြီးတော့တခြားနေလမ်းအမျိုးမျိုးနဲ့အသုံးပြုနေတာတွေရောပေါ့ဒီဥပဒေကိုအတည်ပြုသည်ဖြစ်စေမပြုသည်ဖြစ်စေမြန်မာနိုင်ငံတွင်းမှာကျွန်တော်တို့ရဲ့မူဝါဒကျွန်တော်တို့လှုပ်ဆောင်မှုတွေကိုတော့ပြောင်းမှာမဟုတ်ပါဘူးမြန်မာနိုင်ငံတွင်းကကျွန်တော်တို့ရဲ့အသုံးပြုသူတွေအားလုံးအတွက်လုံခြုံဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဖို့အတွက်ပဲအဓိကထားမှာပါအဲ့ဒါကတော့မပြောင်းလဲပါဘူ
းမြန်မာနိုင်ငံမှာဆိုရှယ်မီဒီယာအသုံးပြုတဲ့အဖို့စစ်ကောင်စီကထိန်းချုပ်ထားတာနဲ့ပတ်သက်ပြီးတော့စစ်အာဏာသိမ်းတစ်နှစ်ပြည့်ပြီးတဲ့နောက်ဖေဖော်ဝါရီ4ရက်နေ့တောက်ကြာနေ့ကလုပ်ခဲ့တဲ့ online ဆွေးနွေးပွဲအတွင်းကိုရယ်ကအဲ့လိုပြောသွားတာပါနိပညာရှင်တွေစီးပွားရေးသမားတွေကတော့21ရာစု digital စီးပွားရေးမှာသတင်းအချက်အလက်စီးဆင်းမှုကိုရပ်တန့်ဖို့ကြိုးပမ်းတာဟာရေရှည်မှတိုင်းပြည်အတွက်ဆိုးကျိုးကပိုများလိမ့်မယ်လို့ထောက်ပြကြပါတယ်။ဒီထဲမှာနိပညာအခြေပြုစီးပွားရေးပညာရှင်တဦးဖြစ်သူဒေါ်မိုးမြင့်ကျော်လည်းပါဝင်ပါတယ်။
VPN for consumers it's already a big problem because it will limit access to social media much more
စားသုံးသူတွေအတွက်တော့ VPN ကတကယ်ကိုကြီးမားတဲ့ကိစ္စပါ။ဘာလို့လဲဆိုတော့ဒါကစိုက်ဘာလုံခြုံရေးဥပဒေကလူမှုကွန်ရက်တွေကိုတုံးနိုင်မှုအခုထပ်ပိုပြီးအကန့်အသတ်ဖြစ်လိမ့်မယ်စီးပွားရေးလုပ်ငန်းတွေက VPN ကို Facebook တင်မဟုတ်ဘူးတခြားအများကြီးဘဏ်တွေလိုသူတို့ဘဏ်ဗဟိုစနစ်ကိုချိတ်ဆက်တဲ့ VPN တုံးတာကုမ္ပဏီတွေဆိုရင်လုပ်ငန်းလည်ပတ်တဲ့စနစ်နဲ့ချိတ်ဆက်ဖို့တုံးတာတခြားအများကြီးပါပဲလူမှုကွန်ရက်နဲ့လုံးဝဆက်နွယ်မှုမရှိတာတွေဒါကြောင့်လူမှုကွန်ရက်တုံးတာကိုရပ်ဖို့ VPN ကိုပိတ်တာဆိုရင်အိမ်ရိုက်တန်တေးလေးကိုဘိုးပိုင်ရိုက်တဲ့စက်ကြီးနဲ့ထုဖို့စ조사တယ်လို့ဖြစ်နေတယ်။ပြည်ထနာကိုအချိုးမညီမျှတဲ့နည်းနဲ့ဖြေရှင်းဖို့စ조사နေတယ်လို့ပဲထင်တယ်။ဒါကအကြီးအမားဆုံးပြည်ထနာပဲ
2021ခုနှစ်ဖေဖော်ဝါရီလရက်နေ့ကအာဏာသိမ်းပြီးတဲ့နောက်ချက်ချင်းဆိုသလိုပဲမိုဘိုင်းအင်တာနက်တွေကိုစစ်ကောင်စီကဖျက်တောက်ခဲ့ပါတယ်။ပြန်ဖွင့်ပြီးတဲ့အခါမှာလဲ Facebook အပါအဝင်လူမှုကွန်ရက်ဝန်ဆောင်မှုတချို့ကိုတုံးလို့မရအောင်ပိတ်ထားတာပါ။အသုံးပြုသူတွေက VPN တဆင့်ခံပြီးမှကိုနီးကိုဟန်နဲ့အသုံးပြုနေရပါတယ်။2021ခုနှစ်ဩဂတ်လကကချင်ပြည်နယ်ဒေသတချို့မှာအင်တာနက်ဝန်ဆောင်မှုတွေအပိတ်ခံရပြီးစက်တင်ဘာမှာတော့ဒေသခံလက်နက်ကိုင်တွေအားကောင်းလာတဲ့သခိုင်းတိုင်းမြို့နယ်၅ခုကမိုဘိုင်းဖုန်းဝန်ဆောင်မှုတွေကိုပါစစ်ကောင်စီကဖျက်တောက်ထားတာပါ။မကြသေးခင်ကလည်းအင်တာနက်အသုံးပြုတာတွေကိုကန့်သတ်ဖို့အတွက်မိုဘိုင်းဖုန်းသုံးဆက်ကနှုံသားတွေကိုစစ်ကောင်စီကတိုးမြင့်ခဲ့ပါတယ်။အဲ့နောက်စိုက်ဘာလုံခြုံရေးဥပဒေကြမ်းကိုပါထပ်ပြီးတော့ဖြည့်ဆွတ်ပြင်ဆင်လာတာပါ။ဒီလိုရက်တွေကပိုပြီးဆိုးရတဲ့အကျိုးဆက်တွေပဲဖြစ်လာနိုင်တယ်လို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဆိုင်ရာအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Free Expression မြန်မာရဲ့ညွှန်ကြားရေးမှူးဒေါ်ရင်ရတနာသိန်းကပြောပါတယ်။
That this so-called bill will make the human rights situation much more worse than the previous bill.
ဒီဥပဒေကြမ်းလို့ခေါ်ရတာကအရင်ဥပဒေကြမ်း2021ဥပဒေကြမ်းတက်လူအခွင့်အရေးကိစ္စတွေကိုပိုးပြီးဆိုးရွားစေပါလိမ့်မယ်။မြေပြင်ကရလာတဲ့သတင်းအချက်အလက်တွေအများဆိုရင်ပြဿနာတွေအများကြီးပဲ။လက်ကင်ဖုန်းထဲမှာ VPN တွေ့ရဲဆိုရင်စစ်တကဖမ်းတယ်။သူတို့အဲ့ဒါကိုတောင်းကြည့်ရင်တကယ်လို့သူတို့က VPN ကိုဖုန်းထဲမှာမတွေ့ဘူးဆိုရင်မင်းပါလို့ VPN ကိုဖြုတ်ပစ်တာလဲဆိုပြီးဖမ်းဖို့လုပ်တယ်။အဲ့လူတွေကဖမ်းနိုင်နေပေါ့နော်။လူတွေကတော့အင်တာနက်ရနေတုန်းပါ။ဒါပေမဲ့လူတွေလည်းတော့မဟုတ်ဘူးပေါ့
။စိုက်ဘာလုံခြုံရေးဥပဒေကြမ်းဆိုတာကိုစစ်ကောင်စီကသူတို့နဲ့ပတ်သက်ဆက်နွယ်တဲ့အဖွဲ့အစည်းတချို့စီကိုမကြသေးခင်ကပေးပို့ပြီးတော့သဘောထားမှတ်ချက်တောင်းခံထားပါတယ်။2021မှာပြင်ဆင်ဖြည့်ဆွတ်ထားတဲ့ဒီဥပဒေကြမ်းဟာ2021ထဲမှာသူတို့စပြီးတင်သွင်းခဲ့တဲ့ဥပဒေကြမ်းထက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းအချက်အလက်ရရှိပိုင်ခွင့်လုံခြုံရေးနဲ့လူ့အခွင့်အရေးတွေကိုပို့ပြီးတော့ချင်းချောင်နေတယ်လို့အရက်ဖတ်အဖွဲ့အစည်းတွေကထောက်ပြနေကြပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကိုဗစ်ကူးစက်နေတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်။မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲသစ်အဓိကကြီးစိုးသွားပြီးမို့ဆက်ပြီးကူးစက်မှုမများအောင်အလုံးဝိုင်းကာကွယ်ထင်ထင်ပေးကြဖို့ကျမကြီးဝန်ကြီးဌာနကတက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအတွင်းကိုဗစ်ကူးစက်မှုနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ကျမကြီးဝန်ကြီးဌာနပြောခွင့်ရသူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမြင့်ကဆက်သွယ်မေးမြန်းလာမှာသူကအခုလိုစပြောပါရခင်ဗျာ
ကျွန်တော်တို့ကဝင်တာနည်းနည်းနောက်ကျတယ်ပေါ့နော်။နောက်ဝင်ဝင်ချင်းနဲ့ထိလိုက်တဲ့သဘောတော့ရှိတယ်ပေါ့နော်။ကျွန်တော်တို့ဒီအနောက်ဘက်ကစပြီးတော့ကလေးတမှုဘက်မှတွေ့တယ်။တောက်လျှောက်ပဲ Omicron ပေါ့နော်။ဒီဘက်နိုင်ငံဝင်ရောက်လာတဲ့လူတွေတောက်လျှောက်စစ်တယ်။နောက်ဆုံးတော့ကျွန်တော်တို့ဒီမြန်မာလုံးကစိတ်ယုံပေါ့နော်။ဒီမှာတော့ကျွန်တော်တို့တော်တော်များတွေ့လိုက်တဲ့သဘောရှိတယ်။အဲ့တော့ကျွန်တော်တို့မှန်းထားတာကတော့ဒါကျွန်တော်တို့စီတော့ဝင်လာပြီ။ခုနဒီစိတ်ယုံကလည်းတရုတ်နှစ်ပြည်ကူရဲ့နဲ့ပိတ်တဲ့လူတွေပေါ့နော်။ချုပ်ကွန်တက်တွေပြန်သွားတဲ့လူတွေလည်းရှိတယ်ပေါ့။ဒါတွေလည်းကျွန်တော်တို့တက်နေနေများတော့မိအောင်တော့လိုက်တော့ပုံနေတယ်။ဒါပေမဲ့လည်း public transport တွေပါတွေတုံးသွားတဲ့လူတွေလည်းရှိနိုင်တယ်ပေါ့နော်။တချို့ကြတော့လည်းကျွန်မထိတွေ့တာတွေလည်းရှိနိုင်တယ်။ဒါတော့ဆက်လာမယ်လို့တော့ကျွန်တော်မှန်းထားတယ်
ပေါ့။ Okay ဆရာအဲ့တော့အများကြီးရုပ်တရက်မကူးသွားအောင်ပေါ့နော်။ဘယ်လိုအကြံပြုချင်လဲ
။အဓိကတော့ဒီ mask တစ်ချင်နဲ့ mask လက်စည်းကောက်ကွာကွာနေလေဝင်နေတဲ့ကောင်ဒီဟာတွေကတကယ်ဟုတ်ပေါ့နော်။ထိရောက်တဲ့ slow the spread ဖြစ်နိုင်တဲ့ဟာလေ။အိုမီခရွန်ကဖြစ်ရင်လည်းတော့တိတာဟဲ့ပရက်ဆာလိုက်ဖြစ်တာဟုတ်အဲ့တော့လက္ခဏာတွေကလည်းများသမားဖြစ်မှာစီချောင်းကိုလည်ပင်တာပေါ့နော်မိသားစုလိုက်အုပ်စုလိုက်ဖြစ်ရင်ကျွန်တော်တို့ဟိုသတင်းပေးဖို့လိုတာပေါ့နော်အဲ့ဒါတော့တော်တော်အရေးကြီးပါအ
ိုမီခရွန်ကတော့အခုအနေထားမှာဒီအများစုတွေ့နေရတဲ့အနေထားမျိုးလို့တော့ပြောလို့ရတာပေါ့နော်ကျွန်တော်တို့ဒီတမူးကလေးဘက်မှာစစ်တုံးကလည်း80ကျော်လောက်ဆေးရမှာ60လောက်သွားတွေ့တော့80ရာခိုင်နှုန်းကျော်လောက်ဖြစ်သွားတာပေါ့နော်နောက်ရန်ကုန်ကမင်္ဂလာတုံးဆက်ရုံမှာဆိုရင
်အဲ
ဟုတ်ကဲ့
ဒီကတော့အဓိကတော့ဆရာအိုမီကရွန်ဝင်ပြီဆိုရင်တော့ဆရာစစ်နေတော့အိုမီကရွန်ဝင်ပြီဆိုရင်တော့စစ်လိုက်ရင်တော့ဟိုတွေ့ရတဲ့လူတွေအကုန်လုံးကလေအိုမီကရွန်ဖြစ်ဖို့ညာသွားတာပေါ့နော်။ဘာလို့လဲဆိုတော့တွေ့ရတဲ့ဒီ virus တွေကတစ်ခုနဲ့တစ်ခုနဲ့ dominant ဖြစ်တဲ့ဟာလေ။ကျွန်တော်တို့အချိန်တုန်းကဆိုလည်းအဲ့လိုပေါ့ delta ဝင်လာ alpha တွေပျောက်သွားဆန်းနှမြအကုန်လုံး delta ဖြစ်တာ။အိုမီကရွန်ဝင်လာတဲ့အခါတကယ်ကိုအိုမီကရွန်က delta overwhelm လုပ်သွားတယ်
။ဆရာအဲ့တော့ဒီနေရာမှာဒီဆေးဥစေကန်းဒီအနေနဲ့ပေါ့နော်ဘယ်လိုပြင်ဆင်မှုတွေကိုဆရာတို့ကြိုးလောက်ထားလဲ
အဓိကတော့ကျွန်တော်တို့ဒီ test center တွေကျွန်တော်တို့တွေ့ချက်ပြီးဖွင့်ထားတယ်ဒီ test center တွေကိုကျွန်တော် KI ဆင့်မှာလဲဒီ rapid response team ပေါ့ရန်ကုန်ဒေသ KI မှာအရင်ကတော့ site site manager ဆိုတော့တူတူတယောက်ချင်းစီတဲ့လူနာဆေးဥတက်ဖို့က bed management ပုံဒီမှာတန်းစီရတဲ့အပိုင်းလေးရှိအဲ့ဒါလေးကိုအခုဒီ KI ဆင့်နေမှာခွဲထားတယ်ဒီဘက်ကခင်အဖြစ်မှာလည်းဒီဘလူနာဂရင်းစီမံခွဲခွဲမှုကော်မတီရရှိတယ်။အဲ့တော့ဒီဘက်က positive ဖြစ်ပြီဆိုတာနဲ့ရောလက္ခဏာသ င်းထန်မှုကိုမရှိတဲ့လူတွေဆိုတဲ့ဒါ incident method ပေါ့နော်ဒီ treatment center တွေနည်းနည်းထားမယ်ဒါလိုအပ်ရင်ပြုနေစေုံတိုက်နေစေုံခရိုင်ဆင်းစေုံရှိတယ
်ခက်ခွက်ကွာနေဖို့ပေါ့နော်အခုအနေထားမှာတချို့ပွဲတော်တွေလည်းရှိနေတဲ့အခါကျတော့အဲ့ဒီပုံမှန
်အဓိကတော့ကိုသိစင်ရင်စီကန်းနေနဲ့အညီကျင်းပါဖို့ဆိုရင်ရှိပါတယ်ဥပမာစေုံလို့ရုံလုပ်ငန်းတွေကျွန်တော်တို့ကချို့ဟာတွေလေ6ပေမကွာနိုင်တယ်လည်းရှိတယ်ဒီလုပ်ငန်းတော်တော်ပါပါရဲ့ဒါပေမဲ့ကျွန်တော်တို့ကဒီ outdoor space ဖြစ်တဲ့ဟာတော့လူကြီးတွေကျွန်တော်တို့ကန့်တတ်မှုရှိပါတယ်သူလည်းရပါဘောနော်အဲပြီးရခါကျတော့ဒီနိုင်ငံတော်အဆင့်တော့ရလို့ရှိတယ်အဲ့တော့လူနေရာတွေမှာဒီ covid ကင်းမြင်စည်းကမ်းတွေကိုကျွန်တော်တို့စစ်ကြလိုက်လာဖို့ဒီဟာတော့တော်တော်ကြီးကြီးပါနော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာသနေဆက်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မင်းများတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ဆန်ဝါဒီအိုလံပစ်နဲ့ဆက်ဆံနေတဲ့ဥရုယာတီပြောင်းလဲမှုအကြောင်းကိုလည်းတင်ပြပါအောင်မယ်တရုတ်နိုင်ငံဘေကျင်းမြို့မှာဖေဖော်ဝါရီလပထမပတ်အတွင်းအိုလံပစ်အားကစားပြိုင်ပွဲကျင်းပနေချိန်မှာပဲဒီလိုအားကစားပွဲမျိုးတွေရှေ့လျှောက်ကျင်းပနိုင်မှုစင်ခေါ်ချက်တွေရှိနေကြောင်းသိပ္ပံပညာရှင်တွေကသတိပေးခဲ့ကြပါတယ်ဥရုယာတီပြောင်းလဲလာမှုကြောင့်ဆောင်းရာတီမှာနှင်းနေအကြနဲလာပြီးနှင်းအတုတွေနဲ့အစာထိုးအသုံးပြုနေကြရတာကြောင့်ပါHenry Ritual သတင်းပေးပို့ထားတာကိုနားလောင်အောင်တင်ပြပေးထားပါရခင်ဗျာ
။ပီဂျင်းမြို့အနောက်မြောက်ဘက်ကီလိုမီတာ200အကွာလောက်မှာရှိတဲ့ဇန်ဂျီယူမြို့မှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပွဲမှာတော့အလွတ်တန်းနှင်းလျှောစီပြိုင်ပွဲအမျိုးမျိုးကျင်းပတာပါ။နှင်းတွေတိတ်မကြတော့တာကအဓိကပြဿနာပါ။ဒါကြောင့်လဲနှင်းအတုတွေကိုဆက်ကြီးတွေနဲ့လိုက်ပြီးတော့ကျဲရပါတယ်။ပီဂျင်းဆောင်းရာသီအိုလံပစ်ပွဲမှာနှင်းအတုတွေပထမဆုံးအကြိမ်ဖြစ်တရားရခိုင်နှုန်းအသုံးပြုရတာပါ။နင်းတို့ရဲ့ကြောင့်အားကစားသမားတွေအပေါ်အနေရှိနိုင်တယ်ဆိုတော့အစင်ကစားတစ်ဆောင်လည်းထွက်လာပါတယ်။ပရိုတိန်နိုင်ငံလက်ဘရာတက္ကသိုလ်ကအားကစားနည်းတွေနဲ့ဇီဝကေဟဆက်ဆက်မှုအကြောင်းလေ့လာနေတဲ့ပညာရှင်မက်ဒလင်အိုကအခုလိုပြောပါတယ
်။ In sports like biathlon or cross country skiing or any
of the things in it အပြည့်အဝတန်ရတဲ့ဘီယာသွန်အားကစားနည်းဒါမှမဟုတ်တော်တော်ဝေးဝေးသွားရတဲ့ cross country skiing နှင်းလျှောစီးတာနောက်လီထဲမှာဝေးပြန်တာမျိုးကုန်ပြန်ကြော်လွှားရတာမျိုးတွေပါဝင်တဲ့အလွတ်တန်းအားကစားနည်းတွေမှာသူတို့ပြန်ချမဲ့မျက်နှာပြင်ကနည်းနည်းပြုတ်ပြောင်းနေတာမျိုးဖြစ်တင်ပါတယ်။နှင်းတူတွေမှာက90ရာခိုင်နှုန်းလောက်ကရေခဲတွေပါနေတာပြဿနာပါ။တဘာဝနှင်းတူတွေမှာတော့ရေခဲပါဝင်မှုက30ရာခိုင်နှုန်းပဲရှိပါတယ်။ဒါကြောင့်သူ့ရဲ့အပေါ်ရန်လွာကတော်တော်ကိုမကျုံးနေတာပါ
။ပီဂျင်းဆောင်းရာသီအိုလံပစ်ပွဲမှာပထမဆုံးရှင်ပြိုင်မဲ့ American Snowboard အားကစားသမား Taylor Gold ကလည်း2014ခုနှစ်ရုရှားနိုင်ငံကဆိုချီဆောင်းရာသီအိုလံပစ်ပွဲကသူ့ရဲ့ပြိုင်ပွဲအတွေ့အကြုံကိုအခုလိုပြောပါရစေ
။ They were spraying some chemicals on it to try to get
အပေါ်ရန်မျက်နှာပြင်မှာဓာတ်ရုပ်ဆေးတွေဖြန့်ထားပါတယ်။အဲ့ဒီပြိုင်ပွဲကိုပြန်ကြည့်ရင်တွေ့ပါလိမ့်မယ်။ရာသီဥတုကလည်းအတော့ကိုနှွေးနေကြတာပါ။ Snowboard အားကစားပွဲလုပ်ဖို့အကောင်းဆုံးအနေထားမဟုတ်ပါဘူး
။ဆိုချီမြို့ရောဘီဂျင်းမြို့မှာပါဆောင်းရာသီအိုလံပစ်ပွဲအင်ရှင်အဖြစ်လက်ခံကျင်းပနိုင်တဲ့ရာသီဥတုမျိုးမရှိဘူးဆိုပြီးလေ့လာသူတွေကထောက်ပြပါရစေ။တောင်နှန်းတွေလိုပင်လယ်ရေမျက်နှာပြင်အထက်အတော်မြင့်တဲ့နေရာတွေကအစဉ်အလာအတိုင်းနှင်းလျှောစီပြိုင်ပွဲတွေလက်ခံကျင်းပတဲ့စခန်းတွေမှာတော့ဥတုရာသီပြောင်းလဲမှုကြောင့်ရှေးအလားလာတွေမကောင်းတော့ပါဘူ
း The northeast of the US for example eastern Canada we are losing significant amounts of snow
American ရှေ့မြောက်ဘက်နဲ့ကနေဒါမှာဆိုရင်လေနှင်းတွေပြီးစားတာအဆင်ပြေသွားပါတယ်နောက်ပြီး Rocky တောင်နှန်းကြီးတွေနဲ့ဥရောပတက်ထက်က Alps တောင်နှန်းတွေပေါ်မှာလည်းအရင်တော့ကလောက်နှင်းတွေမကျတော့ပါဘူးဒါကြောင့်အဲ့လိုအားကစားပွဲတွေဘယ်မှာလုပ်လို့ရမလဲဆိုတာကရှေ့လျှောက်ကြုံရမယ့်စိန်ခေါ်ချက်တွေပါ။ဆောင်းရည်ဒီအိုလံပစ်ပွဲနဲ့ဆိုင်တဲ့အဲ့ဒီစိန်ခေါ်ချက်တွေကအခုကိုပဲကြုံရပါပြီ
။နင်းသူတွေအတုံးပြူတာကတဘာဝပဝန်းကျင်ကိုလည်းထိခိုက်စေပါရဲ
့။ Previous research has shown that that can be damaging to local wildlife.
ဒီကဲ့သို့တွေကဒီသာဝင်တော်ရန်ပြည်စံတွေကိုထိခိုက်စေဆိုတာအရင်ကလုပ်ထားတဲ့သုတေသနစာတမ်းတွေမှာတွေ့ရပါတယ်။နောက်ပြီးအဲ့ဒီပမာဏလောက်အထိနင်းသူတွေဖန်တီးရင်စွဲရည်တွေလည်းမင်းအသုံးပြရပါတယ်အသုံးပြရတဲ့ရေထူးလည်းမနှင်းမနှောပါဒီအိုလံပစ်ပွဲမှာရေကာလန်ပေါင်း49ဘီလီယံအထိအသုံးပြထားတယ်လို့ကျမတို့ခန့်မှန်းပါတယ
်ပွဲစီစဉ်သူတွေကတော့အားကစားပွဲတွေကနေကာဗွန်ဒိုင်အောက်ဆိုက်တန်ငွေတိတ်မထွက်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်ပွဲအထွက်လိုအပ်တဲ့လျှက်စစ်တအားကိုလည်းပြန်ပြည့်မြင်စွဲရင်ကနေအသုံးပြမယ်လို့ခန့်မှန်းရပါတယ်ရေခဲကွင်းတွေမှာလည်းမျက်နှာပြင်တွေဆက်ပြီးခဲနေအောင်လို့အိုဇုန်းလွှာပျက်စီးစေတဲ့ဓာတုဓာတ်တွေပါဝင်တဲ့hydrofluorocarbon နည်းပညာကိုမသုံးမနဲ့တဘာဝအတိုင်းအေးဓာတ်ကိုထိန်းထားတဲ့ CO2 နည်းပညာကိုအသုံးပြုထားပါတယ်။တချို့အားကစားသမားတွေကတော့နင်းသူတွေကိုပို့ပြီးတော့သဘောကျပါတယ်
။ The snow is actually really amazing the man-made stuff and
လူတွေကဖန်တီးထားတဲ့နင်းတွေကတကယ်အံ့ဩစရာကောင်းပါတယ်။သူ့အေးဓာတ်ကြောင့်နင်းလျှောစီးတဲ့အခါခက်ကြစန်းစီးရပါတယ်။အလိုက်တင်ကစားသွားဖို့ပဲလိုတာပါ။
Olympic boys season တွေကလည်းအခြေအနေအရလိုက်လျောညီထွေလောက်ကြတာပါ။ လက်ဘရာတက္ကသိုလ်ကထုတ်ပြန်တဲ့အစီအစဉ်ကစားတစ်ခုမှာတော့လာမယ့်2050အိုလံပစ်ပွဲကြရင်ဆောင်းဝါဒီအိုလံပစ်ပွဲတွေလက်ခံကျင်းပတဲ့နေရာတဝက်ကျော်လောက်မှာပဲနှင်းတွေအပြေအဝကျနိုင်ခြင်းရှိတယ်လို့သတိပေးဖော်ပြထားပါတယ်။ကျွန်မနင်္ဂလာပါ။
နောက်လောင်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့တရုတ်နိုင်ငံသားတွေပြည်ပနိုင်ငံတွေကိုရွှေ့ပြောင်းအခြေချနေထိုင်နေကြတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးပါမယ်2022ခုနှစ်ကနေဒါမှာလူဦးရေတိုးပွားမှုအမြင့်ဆုံးပြည်နယ်အဖြစ်ကနေဒါရဲ့အငယ်ဆုံးပြည်နယ် Prince Edward John အတူအဖျင်း PEI ကရရှိခဲ့ပါတယ် Prince Edward John ဟာကနေဒါရဲ့အရှိတ်အချမ်းမှာရှိပြီးတရုတ်ပါဝင်ရွှေ့ပြောင်းနေထိုင်သူတွေကိုဆွဲဆောင်ခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီ Atlantic သမုဒ္ဒရာထဲမှာရှိတဲ့ John ကနေ Canlinton သတင်းပေးပို့ထားတာကိုဥတမောင်တန်းကတင်ပြပေးမှာပါခင်ဗျာ
ကနေဒါကိုလွန်ခဲ့တဲ့12နှစ်က Emily Pay ပြောင်းရွှေ့လာခဲ့တာပေါ့တောင်ပိုင်းတရုတ်ပြည်ကနေကနေဒါကိုလာခဲ့တဲ့သူမတဲ့ခီးကအချက်ကထွက်ပေါ်လာခဲ့တဲ့ဆုံးဖြတ်ချက်ပါအခုလိုသူကပြောပါတယ
် My husband he's
ကျမယောက်ျားကကနေဒါနိုင်ငံသားပါတရုတ်ကိုစာလာတင်တော့ကျမတို့တွေ့ကြတာ
ပေရဲ့ယောက်ျားကကနေဒါကိုပြန်ကျင်มาတယ်နှွေရသည်ပြန်လာတော့ Prince Edward John ကိုပေကိုအလဲခေါ်လာခဲ့ပါတယ
် I just fell in love
ဒီကျွန်းကိုကျမချစ်သွားတယ်ဒီမှာနေနိုင်တယ်လို့ကျမပြောလိုက်တယ
်ကျွန်းကိုရွှေ့ပြောင်းနေထိုင်သူတွေရောက်ဖို့နီလန်းများစွာရှိပါတယ်လို့အပေကအခုလိုပြောပါတယ်
You know you have mainly two paths.
ဒီကိုလာဖို့လမ်းကြောင်းနှစ်ကြောင်းရှိတယ်။တစ်ခုကရှင်ရဲ့ကျွမ်းကျင်မှုနဲ့တခြားတစ်ခုကစီးပွားရေးလုပ်ငန်းနဲ့ရှင်ပါကျွမ်းတယ်လဲပေါ်မူတည်ပါတယ်
။အရင်ကတက္ကသိုလ်ဆရာမတစ်ယောက်ဟာတရုတ်ကလာသူတွေအပါအဝင်နိုင်ငံခြားသားတွေကိုဒီကနေ့ကူညီနေပါတယ်။ကနေဒါအော့ခ်စ်လို့အမည်ပေးထားတဲ့သူမရဲ့ကုမ္ပဏီနဲ့နေရအစ်စ်ထူထောင်ဖို့ကူညီလာပါ
most of them you know
သူတို့အများစုကပညာရေးအတွက်လို့ပြောကြတယ်ကလေးတွေအတွက်ပေါ့
ကပ်ဘေးမတိုင်ခင်ကတည်းကကနေဒါမှာလုံသားအင်အားမလုံလောက်တာကြုံနေရပါတယ်ရွှေပြောင်းလာတာကိုကြိုးဆိုတာကအဖြေတစ်ခုပါကပ်ဘေးရှိနေတာတောင်2020 2021မှာတရုတ်ကနေရွှေပြောင်းနေထိုင်သူအသစ်တွေရဲ့400ခန့်လုံးကကျွန်းကိုရောက်ရှိအလုပ်လုပ်ကြမှာပါတရုတ်ပြည်ကရွှေပြောင်းနေထိုင်သူ2000ကျော်ဟာကျွန်းပေါ်မှာနေထိုင်နေကြတယ်လို့ Prince Edward George ရဲ့လူဝေမှုဌာနညွှန်ကြားမှု Jeff Yang ကခန့်မှန်းပါတယ်။မတူတဲ့အကြောင်းတွေနဲ့သူတို့ရောက်လာကြတာလို့သူကအခုလိုပြောပါတယ်
။ They enjoy the you know the fresh air those sorts of things the peace
လက်ဆက်တန်ရှင်းတဲ့လေကိုသူတို့ကြိုက်တယ်။ငြိမ်းချမ်းတာငြိမ်သက်တာအေးချမ်းတာအဲ့လိုမျိုးတွေပေါ့။ဒါပေမဲ့အကြီးဆုံးအကြောင်းလို့သူတို့ပြောတာကကလေးတွေရဲ့ပညာရေးပါပဲ။သူတို့ကလေးတွေအတွက်ပူကောင်းတဲ့ဘဝကိုထူထောင်ဖို့ကနေဒါကိုလာခြင်းကြတယ်။ဒီကျွန်းကိုလာကြတယ်။ဒီမှာကလုံခြုံစိတ်ချရတဲ့နေရာပါ။အလုံးနဲ့ဘဝမျှတဲ့နေရာပေါ့။ကလေးတွေလုံနိုင်တာတွေရှိတယ်။သူတို့ကလေးတွေအတွက်ကျွန်တော်တို့မှာပညာရေးစနစ်ကောင်းကောင်းရှိတာသူတို့အတိမတ်ပြုတယ်ဗျ
။ခြုံပြောရမယ်ဆိုရင်တော့ကျွန်းမှာနေထိုင်ကြသူအားလုံးဆက်နေကြတာတော့မဟုတ်ပါဘူး။တချို့ကကနေဒါရဲ့တခြားဒေသတွေကိုပြောင်းသွားကြပါတယ်။လူရေ 36,400 ကျော်လောက်နဲ့ကနေဒါရဲ့အငယ်ဆုံးပြည်နယ်ဖြစ်တဲ့အတိုင်းတချို့အကန့်အသတ်တွေရှိပါတယ်မိသားစုဆောင်ဝယ်အရေးအတွက်ကလည်းအကန့်အသတ်ရှိနေပါတယ်အမ်လီပေကသူမမိသားစုကိုကြီးပြင်းအောင်စောက်ရှောက်နေရသူဖြစ်တဲ့အတိုင်းဒေသခံတရုတ်အသိုက်အဝန်းအတွက်အပြုသဘောအပြောင်းလဲတွေကိုတွေ့မြင်နေခဲ့ရပါတယ
် It's much better now
လူငယ်တဲ့ဆယ်နှစ်ကနေနှိုင်းရှင်လိုက်ရင်အခုကအများကြီးကောင်းနေပါပြီတရုတ်စူပါမားကတ်တွေရှိလာပြီအရင်တော့ကတစ်ခုဒါမှမဟုတ်နှစ်ခုပေါ့အခု5ဆိုင်6ဆိုင်ထက်များမယ်ဒီလိုပဲတရုတ်အတိုင်းဝိုင်းကကြီးလာတယ
်စီးပွားတက်နှုန်း 1.9 ခန့်နှုန်းနဲ့ဒစိတပိုင်းအပြင်ရွှေပြောင်းနေထိုင်ကြသူတွေကြောင့်အလုံးလုံးတဲ့လူကြီးတူးများလာနေတာနဲ့အတူကနေဒါရဲ့အငယ်ဆုံးပြည်နယ်ဟာပြင်းပြင်းမြန်မြန်ပြောင်းနေနေသလိုတစ်နှစ်တစ်နှစ်ပိုးလို့ပိုးလို့မတူကွဲပြားအယောင်တွေစုံလာနေပါလေခင်ဗျာ
ဥတမောင်တန်တင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်တန်ကနေတင်းငွေနဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ်ခင
်ဗျာ။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာဆိုရင်တော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြမပေးစာများကန္တာတည်င်းတွေကတုဒအစီအစဉ်နဲ့ကမ္ဘာတလွားထူးခြားဆန်းပြတဲ့တည်င်းတွေအကြောင်းစတဲ့အပတ်စဉ်ကန္တာတွေကိုတင်ပြပေးတော့မှာပါအခုပထမအဦးဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ဒီသွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်နိုင်ငံတကာအတိုင်ဝန်အနေနဲ့ပုံမူထိရောက်အောင်ဆောင်ရွက်ဖို့လိုအပ်နေတဲ့မြမအရေးအကြောင်းဆွေးနွေးတင်ပြမှာပါမအင်ဂျင်နီယာကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ပုံမူထိရောက်အောင်ဆောင်ရွက်ဖို့လိုအပ်နေတဲ့မြမအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြမနိုင်ငံရဲ့အခြေအနေဟာအတော်စိုးရိမ်စရာကောင်းတဲ့အခြေအနေကိုရောက်ရှိနေပြီလို့စစ်တပ်အာဏာသိမ်းတစ်နှစ်ပြည့်ချိန်မှာစိုးရိမ်တာများထွက်ပေါ်လာပါတယ်အမေရိကန်ပြည်ထောင်စုသမ္မတကြီးဂျိုးဘိုင်ဒန်ကလည်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာကိုတွေ့ရပါတယ်သမ္မတကြီးဘိုင်ဒန်ကဒီအာဏာသိမ်းမှုဟာမြမနိုင်ငံတဏ္ဍာရီယာဆင်းရဲဒုက္ခတွေဖြစ်ထွန်းစေခဲ့ပြီးဒေသတွင်းတည်ငြိမ်မှုကိုလည်းထိပါစေခဲ့တယ်လို့ထောက်ပြထားပါတယ်။ဒါအပြင်စစ်တပ်ကမြန်မာပြည်သူတွေရဲ့ဒီမိုကရေစီတောင်းဆိုသံကိုဆက်ပြီးငင်းဆိုနေသမျှစစ်တပ်နဲ့သူတို့ကိုပံ့ပိုးနေသူတွေကိုနောက်ထပ်ရေးယူမှုတွေဆက်လုပ်မှာဖြစ်ပါတယ်လို့လည်းသမ္မတဘိုင်ဒန်ရဲ့ကြေညာချက်မှာရှင်းလင်းစွာသတိပေးထားတာကိုတွေ့ရပါတယ်။ BBC မြန်မာပိုင်းအစီအစဉ်ကတင်ဆက်တဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတစ်နှစ်ပြည့်အစီအစဉ်တွေ့ဆုံမေးမြန်းကမ်းမှာလေမြန်မာပြည်ရဲ့အခြေအနေကပိုပြီးခိုင်မာတဲ့ဆောင်ရွက်မှုတွေမလုပ်ကြဘူးဆိုရင်စီးရီးယားမှာကြုံခဲ့ရတဲ့အခြေအနေမျိုးကြုံသွားရနိုင်တယ်လို့ကမ္ဘာကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှဲဘတ်လက်ကလည်းသတိပေးပြောဆိုခဲ့ပါတယ
်မြန်မာနိုင်ငံရဲ့အခြေအနေဟာအမှန်တကယ်လဲစိုးရိမ်စရာအခြေအနေကိုရောက်ရှိနေပြီလို့ဆိုရမှာပါစစ်တပ်အာဏာသိမ်းလို့တစ်နှစ်ပြည့်တဲ့အချိန်မှာစစ်ကောင်စီရဲ့လက်ချက်ကြောင့်တည်ဆုံးသူ1500ကျော်ထိရှိခဲ့ပြီးလူပေါင်း2000နီးပါးအဖမ်းခံရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောက်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဒါ့အပြင်မြမမဟာဗျူဟာနဲ့လေးလာရေး Institute ISB မြန်မာကလည်းမြန်မာနိုင်ငံမှာ2021ခုနှစ်အတွင်းနိုင်ငံရေးနဲ့စီးရေးပဋိပက္ခတွေကြောင့်အရက်သားတွေတည်ဆုံးမှုဟာ3600နီးပါးရှိခဲ့တယ်အဲ့ဒီပမာဏဟာနှစ်ပေါင်း30အတွင်းအများဆုံးဖြစ်တယ်လို့2022ခုနှစ်ဇန်နဝါရီလ22ရက်နေ့ကဖော်ပြထားတာတွေ့ရပါတယ်။ဒါ့အပြင်လက်တလောတိုက်ပွဲတွေကြောင့်ရက်ရွာနေအိမ်တွေစွန့်ခွာရတဲ့စစ်ဘေးရှောင်ကလည်း3သိန်းလောက်ရှိတယ်လို့လူမှုအကူအညီပေးအဖွဲ့တွေထံကသိရပါတယ
်။ဒီအချက်လက်တွေကိုကြည့်ရင်မြန်မာပြည်ရဲ့အခြေအနေဟာဘယ်လောက်စိုးရိမ်စရာကောင်းတယ်ဘယ်လောက်အန္တရာယ်များနေပြီဆိုတာသိတာထင်ရှားပါတယ်။ဒီတိုင်းဆက်သွားရင်ပြည်တွင်းစစ်မီးဟုံဟုံတောက်တော့မှာပါဒါကြောင့်ကမ္ဘာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စိုးရိမ်နေုံမျှနဲ့မလုံလောက်တော့ပါဘူးလက်တွေ့ကြပြီးထိရောက်တဲ့အကူအညီပေးမှုတွေအရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့လိုအပ်နေပြီလို့ထောက်ပြဝေဖန်နေကြတာပါအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်ဝီလ်ဆင်စင်တာရဲ့အခြားအစီအစဉ်ဘလော့ဂ်မှာသူတေတီရဲမျိုးဟိနဲ့လူကတ်မိုင်ရာတို့ရေးတဲ့နိုင်ငံတကာအနေနဲ့လှုပ်တင်တာကိုမလုံနိုင်ခဲ့တဲ့တစ်နှစ်တာဆိုတဲ့ဆောင်းပါးမှာအခုလိုထောက်ပြထားတာတွေ့ရပါတယ်ဗိုလ်ချုပ်မှုကြီးမဲအွန်လိုင်းကသူ့ရဲ့အာဏာသိမ်းမှုဟာတွေးတဲ့တန်ယူမရှိဘဲအောင်မြင်မယ်လို့မျှော်လင့်ခဲ့တာပါဒါပေမဲ့အခုခါမှာတော့သူမျှော်လင့်တဲ့အတိုင်းဖြစ်မလာဘဲတွေးရင်ထွန်းတဲ့ပြည်တွင်းစစ်စီရောက်ရှိနေပြီးကြာရှုံးနိုင်ငံတစ်ခုဖြစ်လို့နေပါပြီမြန်မာနိုင်ငံမှာဒီလိုအကြက်တဲနဲ့ရင်ဆိုင်နေရချိန်မှာနိုင်ငံတကာအတိုင်းဝိုင်းနဲ့အမေရိကန်ပြည်ထောင်စုရဲ့ဆောင်ရွက်ချက်တွေဟာမလုံလောက်ဘူးလို့ဝေဖန်ရေးသားထားပါတယ်
မြန်မာပါဝင်တဲ့ဒေတာရင်းအာဆီယံအဖွဲ့ကြီးဟာလည်းမြန်မာအကြက်တဲကိုဖြည့်ရှင်းနိုင်ဖို့ဘုံသဘောတူညီချက်၅ချက်ချမှတ်ထားပေမဲ့အခုချိန်ထိဘုံသဘောတူညီချက်ပါအာဆီယံကိုစားပြုကိုယ်စားလှယ်တဦးကိုမှမစေလွှတ်နိုင်သေးပါဘူးအာဆီယံနီးတူပါပဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာလည်းမြန်မာနိုင်ငံကိုတွားရောက်နိုင်ခြင်းမရှိသေးပါဘူးဒီတော့မြန်မာနိုင်ငံရဲ့အခြေအနေဟာတန်တမန်နီးလန့်တွေနဲ့ဖြည့်ရှင်းနိုင်ဖို့မဖြစ်နိုင်တော့ဘူးလားလောလောဆယ်မှာတော့ပြည်ရင်းမှာလည်းနိုင်ငံရေးအရာဖြည့်ရှင်းနိုင်ဖို့အခွင့်အလမ်းကလည်းဖြစ်နိုင်ခြင်းမရှိသလောက်လို့ဆိုရမှာပါ
ဒီလိုအချိန်မှာ VOA ကထုတ်လွှင့်တဲ့အာဏာသိမ်းတစ်နှစ်ပြည့်ဆွေးနွေးပွဲမှာဥကျော်စန်တာကလက်နက်ကင်တော်လှန်ရေးဟာအပြည့်ရဖို့အတွက်ဘလော့အထောက်အကူဖြစ်မလဲဒါမှမဟုတ်ဒီလောက်လက်နက်ကင်နီးလန်းနေပဲပြည့်ပြတ်သွားမှလားလို့မေးရမှာတော့ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကအခုလိုပြောပါတယ်
ကျွန်တော်တို့လေနိုင်ငံရေးလောက်တဲ့နေရာမှာနီးနာနဲ့ပန်းတိုင်တဲ့ကိုရောရောထွေးထွေးမစင်စားမိဖို့လိုမယ်လို့ကျွန်မအနေနဲ့မြင်နေပေါ့နော်ဆိုတော့အခုဟိုလက်နက်ကင်ဒေါ်လာရေးဟာပန်းတိုင်အနေနဲ့ရွေးချယ်ခဲ့ကြတာမဟုတ်ဘူးဆိုတာတော့ရှင်းရှင်းလင်းလင်းမြင်နေရတာဘာလို့လဲဆိုတော့ဒါပန်းတိုင်ပန်းတိုင်ဆိုရင်ကျွန်တော်တို့ပြီးသွားလို့ရပြီပေါ့လက်နက်ကင်လိုက်တာနဲ့ဒေါ်လာရေးကပြီးသွားလို့ရဒါပေမဲ့မဟုတ်ဘူးဒါနီးနာတစ်ခုပဲဖြစ်တယ်အဲ့ဒီတော့ကျွန်မပြောချင်တာကလက်နက်ကင်နီးနာဟာနမ်အသုံးဖုံးကနီးနာဖြစ်တယ်လမ်းကြောင်းတစ်ခုခုနပြောသလိုမျိုးNon violence လည်းသွားနေတာပဲ Non violence ဆိုလက်လွတ်နေတာမဟုတ်ဘူးဟိုပြောရမယ်ဆိုလို့ရှိရင်ကျမတို့ရွေးဒီ legally ပေါ့နော်တရားရေးလမ်းကြောင်းအရာဒီရွေးကောက်တင်မြောက်ခံအရာကိုစားပြုမှုတွေအရာလည်းသွားနေတာဖြစ်တယ်လို့တစ်ဖက်ကလည်းပဲ Non violence activities တွေကကျမတို့ရှိနေတယ်တပိတ် committee တွေရှိနေတယ် and procedure တွေရှိနေတယ်တစ်ဖက်ကလည်းပဲ CDM မှာမှတက် CDM တွေပေါ့နော်ကျမတို့ပြည်သူလူထုထိခိုက်နေတာမှုအ ਨੇ ဆုံးနဲ့ defector တွေများလာလို့ရှိလို့ရှိရင်ပေါ့နော်တက်ထဲမှာပြုပြင်ပြောင်းလဲလို့တဲ့တွေများလာလို့ရှိရင်ဒါပြည်သူလူထုတက်တာမယ်ဘန်းနိုင်အောင်နည်းနည်းရောက်နိုင်မယ်ပေါ့နော်တွန်းနိုင်မယ်ဆိုတော့ဒီဘက်ချက်တွေနဲ့နှီးပေါင်းစုံပေါ့ဥမာလွတ်လပ်ရေးတိုက်ပွဲတစ်ခုလို့ပေါ့လေဟိုရေထွက်တိုက်တဲ့လူကထွက်တိုက်တာပဲတနက်ကင်ဖို့ရဲတဲ့သူကတနက်ကင်တဲ့လူမျိုးပဲပေါ့နော်ဟိုရက်ထဲရွာထဲမှာရိတ်ခါထောက်ဖို့လူတဲ့သူကလည်းရက်ထဲနေပြီးရိတ်ခါထောက်ကြတာပဲစရှိသဖြင့်ပေါ့ဆိုတော့ပြည်သူလူထုကသူတို့ဖြစ်နိုင်သမျှအနေနဲ့ by possible means ပေါ့နော်ဖြစ်နိုင်သမျှနီးနေဒီအာဏာရှင်စနစ်ကိုအဆုံးသတ်ဖို့လို့ကြိုးစားနေကြတာဖြစ်တယ်ဒါကြောင့်လက်နက်ကင်တော်လှန်ရေးကလည်းနီးနာပေါင်းများစွာတဲ့ကတစ်ခုဖြစ်တယ
်ပန်းတိုင်ရောက်ဖို့နီးလန်းတွေထဲမှာလက်နက်ကင်တော်လှန်ရေးဟာနီးလန်းတစ်ခုအဖြစ်အရေးပါတယ်လို့တန်တမာနီးလန်းဟာလည်းအရေးကြီးပြီးထိရောက်တဲ့နီးလန်းတစ်ခုဖြစ်တာမို့ NUG အစိုးရအနေနဲ့တန်တမာရေးနီးလန်းကိုအခုတည်းကကြိုးပမ်းအားထုတ်တင်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ထိရောက်ပြီးလက်တွေ့ကြတဲ့ဆောင်ရွက်ချက်တွေအများဆုံးလှုပ်ဆောင်ဖို့လိုအပ်နေပါပြီ။အဲ့ဒီလိုမလှုပ်ဆောင်နိုင်ရင်ပြည်တွင်းစစ်မီးတောက်လောင်ပြီးဒေသတွင်းတည်ငြိမ်မှုကိုပါထိခိုက်လာနိုင်စရာရှိနေပါလေ။အနိုင်ဆုံးအဆင့်အနေနဲ့အရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေစစ်ဘေးရှောင်တွေထံအခြေခံလူဒန်းစားတွေထံအများဆုံးရောက်ရှိအောင်ကုလသမဂ္ဂအာဆီယံအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လက်တွဲကြိုးပမ်းသင့်ပါတယ်။ပြည်တွင်းပြည်ပဟန်ကျင်ကြီးဆောင်ရွက်နိုင်မှသာအထူးကအ ਨੇ ဆုံးနဲ့အချိန်တူတူအတွင်းပန်းတိုင်ကိုရောက်ရှိနိုင်မှာဖြစ်ကြောင်းပါခင်ဗျာ
ဒီသွေးနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြေခွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့တင်းငွေနေတဲ့တိုင်းတင်ဆက်ပေးနေကြမအေးတန်တာကျော်ရဲ့မြမပြည်မပေးစာများကန္တာကိုနားဆင်နိုင်ကြပါပြီခင်ဗျာ
ရဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။အခုအရင်ဆုံးသောရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါလိမ့်။နာနာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ပြက်ကရင်လေးပို့ပြီးတာကျေးဇူးတင်ပါတယ်။တတိဆိုင်ဆိုင် view တရင်နားထောင်နေတော့မှရောက်လာလို့အရန်ဝမ်းသာပါရဲ့ရှင်လို့စာရေးလာပါတယ်။အမည်မဖော်ခြင်းနဲ့မလေးရှားရောက်မြန်မာပါဆိုတဲ့သရရှင်တယောက်ကတော့ view ကိုအမြဲတမ်းနားထောင်အားပေးနေပါတယ်။ view ဝမ်းတော်သားတွေအားလုံးကျန်းမာရှင်လန်းကြပါစေလို့လည်းဆုတောင်းပေးလာပါတယ်။နေမျိုးထွတ်ဆိုတဲ့သရရှင်ကတော့မင်္ဂလာပါ view ရေကျွန်တော်တချင်းတောင်းချင်လို့ပါ။ထွေတဲ့အမေရင်တချင်းလေးပါတဲ့။ KIA နဲ့အတူရှေ့တန်းထွက်နေရတဲ့ PDF ရဲဘော်တွေနဲ့အတူနားထောင်ချင်လို့ပါ။ရှိတဲ့ရောက်နေတာဆိုတော့မိသားစုနဲ့အတူဇာတိမြေလေးလွှမ်းလို့ပါဗျာကျွန်တော်ကဒဇယ်မျိုးနယ်တဲ့ကရွာလေးတရွာကပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေနဲ့အတူမြမပြည်ချင်းငိမ့်ချမ်းပါစီလို့ဆုတောင်းပေးလာပါတယ်အထွန်းဖွန်းဆိုတဲ့သောရရှင်ကလည်းမန်းနန်းလောင်ရဲ့အတန်ဝဲဝဲတင်ဆက်မှုနဲ့ဥကျော်ဇန်သားရဲ့တင်ပြမှုတွေကိုကြိုက်ပါတယ် VOE ကိုည9:00နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခခုလိုနေတယ်လို့ခံစားရတဲ့အမခင်ပြိတ်သက်ပါဗျာတဲ့ကျွန်တော်စာကိုချမ်းမထားပါနဲ့ဆိုပြီးတော့တချင်းတဖို့တောင်းလာတာပါသူကမြန်မာပြည်သူပြည်သားတွေအတွက်ပါလို့လည်းပြောလာပါတယ်ဟုတ်ကဲ့ပါသူတို့လိုတေးတောင်းတဲ့တခြားသူတွေလည်းရှိပါတယ်နော်အရင်တော့ကစာရီမှာလည်းကျမပြန်ပြီးတော့ဖြည့်ခဲ့ပေးပူပါတယ်အချင်းအခက်ခဲကြောင့်တေးတချင်းခံတာကိုရပ်ထားရပါတယ်လို့
ကိုနေမျိုးထွတောင်းထားတဲ့အမေအိမ်တချင်လေးအဆင်ပြေရင်အားလုံးနားထောင်နိုင်ကြပါစေလို့ဆုတောင်းပေးနေမိပါတယ်ဖြူရီကတင်ဆက်ပေးတဲ့စောင်းမတဲ့ပုံနဲ့ပတ်သက်လို့အမြင်မဖော်ပြပါနဲ့ဆိုရဲသရရှင်သူရဲ့အမြင်ကိုရေးလာတာလည်းဖော်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းတစ်နှစ်ပြည့်နှစ်ပတ်လည်ဖြစ်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကတင်ဆက်ပေးခဲ့တဲ့အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကြာလာတဲ့အချိန်မြန်မာပညာရေးကဏ္ဍတည်တည်တသာထိခိုက်လာနေပြီးတော့လာမယ့်နှစ်တွေအတွင်းမှာနယ်လန်ပြန်ထူဖို့အတော်ရုန်းကန်ရလိမ့်အောင်မယ်လို့ပညာရေးဝန်ထမ်းတွေနဲ့ကျောင်းသားမိဘတချို့ကသုံးသပ်ကြတာပါ။ဒီလိုမျိုးအာဏာသိမ်းတစ်နှစ်ပြည့်သုံးသပ်ချက်တွေကိုကိုညံဝင်းအောင်စူးစီးတင်ပြခဲ့တာမှာသရရှင်တယောက်ပြန်ပြီးတော့ရေးလာတာမှာတော့
ပညာရေးနှိမ့်ချမှုနဲ့ပတ်သက်တဲ့ဆောင်းပါးမှာမိဘတို့ဖြေကြားသွားတာကြားမိပါတယ်ဖြေတဲ့သူနည်းသလိုအောင်တဲ့သူလည်းနည်းလိမ့်မယ်တဲ့သူပြောချင်တာကကြောင်းတဲ့သူနည်းတာကိုပြောလို့ရင်းလို့နားလည်မိပါတယ်တက္ကသိုလ်အဆင့်မှာဖြစ်နေတာတွေတခုပြောပြစေမန္တလေးတက္ကသိုလ်ဘွဲ့လွန်အင်္ဂလိပ်စာသင်ကြားရေးဒီပလိုမာသင်တန်းကဆံမွဲဖြေဖို့နှစ်ပါးသာကျန်နေပါသေးတယ်ကိုဗစ်ကြောင့်နားခဲ့ရကနေဆရာနာသိမ်းလိုက်တောင်ဖို့ဆက်မဖြေရသေးပါဘူးဒါပေမဲ့ပြီးခဲ့တဲ့2021မှာအောင်စင်းထွက်လာပါတယ်အကြမရှိတန်းလုံးကျွတ်အောင်ပါတဲ့အောင်သူအလုံးကိုလည်းမဟာဝိဇ္ဇာတန်ဝင်ခွင့်ဆောင်မွဲဖြေဆိုခွင့်ပြုခဲ့ပါတယ်အဲ့ဒီဆောင်မွဲကိုဝင်ဖြေသူအလုံးအောင်ခဲ့တယ်လို့အခုဆိုရင်အတန်းတက်နေကြပါပြီအဲ့ဒီတော့အနာဂတ်မှာဘယ်လိုဖြစ်မလဲတွေးကြည့်ကြပါဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောလာတာကလည်းဒီဆောင်မွဲမှာပါတဲ့အကြောင်းအရာနဲ့တူနေပါတယ်နော်ဒီအာနာတိမ်ပြီးတဲ့နောက်မြမပညာရေးခဏတည်တည်သာထိခိုက်လာနေရပြီးတော့တော်တော်လေးပြန်ပြီးတော့နလန်ထူနိုင်မှုစူးစမ်းရအောင်မယ်ဆိုတဲ့အခြေအနေကိုဒီသောရရှင်ရဲ့စာကထင်ရှားစေပါရည်မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းဆက်ပြီးတော့တင်ဆက်ပေးသွားခြင်းပါရည်မြန်မာနိုင်ငံကအစီရေးပြိပခါတွေကြောင့်ပြည်သူတွေတော်တော်အထင်အားနေရပါပြီဆိုတော့ရေးလာတဲ့သောရရှင်ဟယ်လန်ကတော့
VOA ရဲ့မြန်မာနိုင်ငံတော့ပြည်သူနဲ့အစိုးရရန်သူတွေဖြစ်သွားပြီကြောက်မယ်ထင်တာပဲပြည်သူတရလုံးမပါဝင်တော့လေနော်ပြည်သူတွေအားလုံးပါဝင်ဖို့ဆိုတာလည်းမဖြစ်နိုင်လို့နေပါပါအသက်တွေကြွေရအောင်မယ်ပဲထင်လို့တရမှစိတ်မအေးဘူးတစ်ဖက်ဖက်ကနားကြရင်ကောင်းတော့မယ်ထင်ပြီပျက်စီးကုန်တော့မယ်ပြုပြင်မရဖြစ်ကုန်တော့မယ်တခုခုအမြန်လုပ်ကြပါတော့တောင်းပန်ပါတယ်နှစ်ဖက်လုံးကိုတောင်းပန်တာပါ
ဒီစားကိုအတန်နှင့်ပေးစေချင်ပါတယ်။ရောက်လာတော့မသိပါဘူးလေ။ဟုတ်ကဲ့ပါဟယ်လန်ကြီးမက်ဆေ့ချာကရေးပို့လာတဲ့စာတွေကျွန်တော်တို့လက်ခံရရှိပါရင်နော်သူဟာသူ့ရင်တဲ့အမေရဲ့တခြင်းလေးလဲနားဆင်ပြရစီတဲ့အားလုံးသောသူတွေနဲ့အတူနားဆင်ချင်ပါရဲ့တဲ့ဟုတ်ကဲ့ပါဟယ်လန်ပထမပိုင်းတုန်းကသောရရှင်တီကိုပြန်ချပေးလိုက်တာကြားမယ်ထင်ပါရဲ့အဲ့သောရရှင်တီရောက်ကလည်းအမေရင်တခြင်းလေးပဲတောင်းထားတာပါနော်ကျမတို့အချင်းအခက်ခဲကြောင့်တခြင်းခံတာကိုရက်ဆိုင်ထားရပါတယ်ရှင်နောက်သောရရှင်တီရောက်ကတော့နောက်တစ်ပတ်ပေးစာပြန်စာအစီအစဉ်မှာကျွန်တော်စာလေးကိုစောင့်မျှော်နားဆင်နေပါမယ်ဆိုတဲ့သောရရှင်သူပြည့်အောင်ပါသူကတော့
မင်းအောင်လိုင်ကတော့ဥပဒေအထက်မှာမြေသူများမရှိเสียလို့ပြောထားပေမဲ့စန္ဒပြလူငယ်တွေကိုတနတ်နဲ့ခေါင်းတဲတဲ့ပြက်ကားနဲ့နောက်ကနေတိုက်ပုံမှန်အမျိုးမျိုးချဖမ်းဆီးတပ်ဖြတ်အဲ့ဒါကိုသူတို့ကစူပူမှုလုပ်လို့လို့တဲ့တနေရာမှာလူ9ယောက်တဲ့ပိုစုလို့တဲ့ဒါပေမဲ့သူတို့ကိုထောက်ခံအားပေးတဲ့သူတွေကြတော့စူပူယုံမကတနေရာမှာလူ9ယောက်မကရဲတွေစစ်သားတွေကပါလုံခြုံရေးယူထားပေးလိုက်သေးတယ်ဒါဥပဒေအထက်မှာမြည်သူမမရှိတာလားလို့ကျွန်တော်မေးကျင်ပါတယ်
။ဥပဒေအထက်မှာဘယ်သူမှမရှိဘူးလားလို့မေးကျင်ပါတယ်ဆိုရဲမေးခွန်းနဲ့အတူနောက်တစ်ကြောင်းကိုတော့ VOE ကအစဉ်ပြေမှဖတ်ကြားပေးစေချင်ပါတယ်တဲ့။အဲ့ဒါကဥပဒေအထက်မှာဘယ်သူမှမရှိဘဲနဲ့သူပြောထားတဲ့စကားလုံးပေါ့လေ။အဲ့ဒီအကြောင်းအရာအဲ့ဒါရှိနေတာလားလို့မေးကျင်ပါတယ်တဲ့။ဟုတ်ကဲ့ပါကိုထူးပြေအောင်ပြောသလိုပဲကျွန်တော်တို့တော့ဒီနောက်တစ်ကြောင်းကိုအစစ်မပြေလို့မဖတ်ပေးလိုက်တော့ပါအောင်နော်။VOA ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေ။ကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအမြဲတမ်းကျန်းမာလာစေချင်ပါပြီတဲ့။ထပ်တူဆန္ဒပြုပါရရှင်။နောက်ထပ်သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးချင်ပါတယ်။သူကတော့မင်္ဂလာပါကျွန်တော်ရဲ့အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတာပါ။စစ်ကောင်းဆောင်တွေထင်တိုင်းကျင်းနေတာကို PDF လူငယ်တွေရရလက်နေနဲ့ခုခံတိုက်ခိုက်ပေးနေပါတယ်။အဲ့လူငယ်တွေကစကားစကားတိုက်လျင်တွေအမြောက်ကြီးတွေနဲ့အနိုင်ကျင့်ပစ်ခတ်နေတာအင်အားကြီးနိုင်ငံခေါင်းဆောင်တွေကတားပိုင်ခွင့်မရှိတော့ဘူးလားတဲ့သိကြပါရဲ့ကျေးဇူးပြုပြီးဖြေပေးပါတဲ့ဟုတ်ကဲ့ပါဟိုအရင်စာတွေမှာလည်းသောရရှင်တွေမေးထားတာတွေရှိပါတယ်ဒီမြန်မာနိုင်ငံကအရေးကိစ္စကိုနိုင်ငံခြားကဝင်ပြီးတော့ဂရင်တွေဖြေရှင်းလို့မရဘူးဆိုတာကိုပါ
Okay, ibu ya biar mesin orang time bi tapi ya biar orang kita cari yang ni. Memang senang wajah supaya ibu ramu lalu melayu awal no. Di kesan yang pada biar jangan jangan tu ribut cari mesin biar tu cari nak bayar apa itu apa biar. Pertama aja saya lepas kau nama papa biar ni lu jilat nak terdorah sendiri kalau. Saka saka NUG ga comment hadlu po biro jenden pinai ladlu bayan barale san la bari tamil le na la wai de ye ni di ana dai ne pat le ni ga ro tamain dwe yime ni ba atan dai tabai ma bi thuri a lon ni ba pawin ke ja lo saka sa long wa shou nei twa ya bari su biro di tora shin ti ya ana dai ne pat le myama nai ngai ma atan dai tabai chin pa ke da ne pat tit biro yei la bari tora shin ni ye pe sa ri ko ro di tabai di ma ne yat chin ma ne no သရရှင်ဒီအားလုံးပို့မှုအဆင့်ပြေကောင်းမွန်တဲ့သတင်းတစ်ပတ်ကိုကြောပြန့်နိုင်ပါစေလို့ဆုတောင်းနေပါတယ်။ကျမတို့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအန
မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင့်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြီးတော့လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းသွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်းတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြကြတာပါခင်ဗျာအခုဆက်ပြီးတော့သတင်းတွေကတုတအစီအစဉ်ကိုလည်းနားဆင်ကြရပါအောင်မယ်နိုင်ငံကကသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုတရရစေဖို့မှညညိုလင်ကတင်ဆက်ပေးနေတာပါဒီတစ်ပတ်မှာတော့ပြီးခဲ့တဲ့နှစ်2020ခုနှစ်အတွင်းဘယ်နိုင်ငံတွေမှာအာဏာသိမ်းမှုတွေဖြစ်ပွားခဲ့သလဲဆိုတဲ့အကြောင်းပြောပြပေးထားပါတယ်ခင်ဗျာ
ပြည်ရဲ့2021ခုနှစ်ထဲမှာအာဏာရှိနေတဲ့အစိုးရလက်ထက်ကနေတခြားအဖွဲ့အစည်းတရက်ကအာဏာသိမ်းယူခဲ့တဲ့နိုင်ငံကမ္ဘာပေါ်မှာ၄နိုင်ငံရှိခဲ့ပါတယ်။လိလာသူရဲ့အချက်လက်တွေအရတော့2021ခုနှစ်ထဲမှာအစောဆုံးအာဏာသိမ်းခဲ့တဲ့နိုင်ငံကတော့မြန်မာနိုင်ငံဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဒီမိုကရေစီအစိုးရတရက်အုပ်ချုပ်နေမှုကနေစစ်တပ်ကအာဏာရယူခဲ့တာပါ။အာဏာသိမ်းခံအစိုးရရဲ့အဓိကတာဝန်ရှိသူအကြီးအကဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမရဦးဝင်းမြင့်တို့အပါအဝင်ဒီမိုကရေစီအစိုးရတာဝန်ရှိသူတော်တော်များများကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာစစ်တပ်ကနိုင်ငံအုပ်ချုပ်မှုအာဏာအလုံးစုံကိုရယူလိုက်တာဖြစ်တယ်လို့သုတေသနစာရန်းတွေမှာဖော်ပြကြပါတယ်ဒီလိုအာဏာသိမ်းမှုနောက်ဆက်တွဲအနေနဲ့လူမှုရေးဆန့်ကျင်ကန့်ကွက်မှုတွေနဲ့နိုင်ငံတွင်းမတည်ငြိမ်မှုတွေဆိုးဆိုးဝါးဝါဖြစ်ပေါ်ခဲ့ပြီးပြည်တွင်းစစ်ဖြစ်ပွားနိုင်တဲ့လမ်းကြောင်းကိုဥတီသွားနေတယ်လို့လည်းလေလံမှုတွေကဖော်ပြကြပါတယ်2021ခုနှစ်မေလ3ရက်နေ့မှာတော့မာလီနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရဝင်ကြီးချုပ်နဲ့ကာကွယ်ရေးဝင်ကြီးတွေကိုမာလီစစ်တပ်ကဖမ်းဆီးထိန်းသိမ်းလိုက်ပြီးအာဏာအလုံးစုံကိုဗ ဝမ်မူဂျီစာဒီယိုကမာရာစစ်တပ်ကရယူခဲ့တာဖြစ်ပါတယ်။ရွှေထွက်တဲ့မာလီနိုင်ငံဟာစစ်တပ်အာဏာသိမ်းမှုနဲ့အာဏာသိမ်းမှုစူးစမ်းမှု၃ချိန်နဲ့မနေဖြစ်ခဲ့တဲ့နိုင်ငံတစ်ခုပါ။အဓိကလူမျိုးကြီး၉ခုရှိတဲ့မာလီနိုင်ငံဟာအာဖရိကတိုက်အနောက်ပိုင်းမှာရှိတဲ့ကုန်းတွင်းနိုင်ငံတစ်ခုဖြစ်ပြီးလူဦးရေ၁၆သန်း၁သိန်းကျော်ရှိပါတယ်။1960ခုနှစ်မှာပြင်သစ်ကိုလိုနီလက်အောက်ကလွတ်မြောက်ခဲ့တဲ့မာလီနိုင်ငံဟာနိုင်ငံရေးလူမျိုးရေးမတည်ငြိမ်မှုတွေအများအားရှိနေခဲ့ပြီးလက်ရှိမှာတော့ကမ္ဘာပေါ်မှာကျန်းမာရေးဆောင်ရှားမှုအနေဆုံးနဲ့ပညာတက်မြောက်မှုအဆင့်အနေဆုံးအဆင့်မျိုးနဲ့မှာပါဝင်တဲ့နိုင်ငံတစ်ခုဖြစ်နေပါတယ်။မာလီမှာစစ်အာဏာသိမ်းမှုဖြစ်ပြီးလေးလအကြာစက်တင်ဘာလ5ရက်နေ့မှာတော့အာဖရိကတိုက်အနောက်ဘက်မှာပဲရှိတဲ့ဂီနီနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ခဲ့ပါတယ်။အခုလောလောဆယ်ယာယီသမ္မတတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးမမ်မဒီဒူဘူယာကသမ္မတအိမ်တော်ကိုဝင်ရောက်စီးနင်းပြီးအဲ့ဒီအချိန်ကသမ္မတအက်ဖ်ကွန်ဒီကိုဖမ်းဆီးထိန်သိမ်းအာဏာသိမ်းယူလိုက်တာဖြစ်ပါတယ်။လူမျိုးစုကြီး5ခုအပါအဝင်လူမျိုးစု24စုရှိပြီးလူဦးရေ12သန်းကျော်ရှိတဲ့ဂီနီနိုင်ငံဟာစစ်တပ်ရဲစတဲ့လက်နက်ကိုင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုအပရိလိုက်စားမှုစတဲ့ပြဿနာတွေနဲ့ကမ္ဘာမှာထင်ရှားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။2021ခုနှစ်ထဲမှာပဲနောက်ထပ်အာဏာသိမ်းခဲ့တဲ့နိုင်ငံကတော့ဆူဒန်နိုင်ငံပါ2021ခုနှစ်အောက်တိုဘာလ25ရက်နေ့မှာဆူဒန်ဗိုလ်ချုပ်အက်ဒယ်ဖာတာအယ်ဘူဟန်ကအယက်သားအစိုးရအဖွဲ့ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးနိုင်ငံကိုအရေးပေါ်အခြေအနေကြီးညာပြီးအာဏာသိမ်းယူခဲ့တာပါအာဖရိကတိုက်အရှေ့မြောက်ပိုင်းကလူဦးရေ45သန်းနီးပါးရှိတဲ့ဆူဒန်နိုင်ငံဟာအာရဗ်မျိုးနွယ်စုဆူဒန်လူမျိုး90ရာခိုင်နှုန်းရှိတဲ့နိုင်ငံတစ်ခုဖြစ်ပြီးကမ္ဘာမှာဒုက္ခသည်တွေအများဆုံးနေထိုင်တဲ့နိုင်ငံလည်းဖြစ်ပါတယ်။တောင်ဆူဒန်၊ Eritrea, Syria, Ethiopia, Central Africa Republic နဲ့ချက်နိုင်ငံကဒုက္ခသည်ပေါင်းသိန်းကျော်ဆူဒန်နိုင်ငံမှာနေထိုင်ကြပါတယ်။ဆူဒန်နိုင်ငံဟာ1983ခုနှစ်ကစပြီးငှက်မှုခေါင်းပေါင်းမှုနဲ့ဒုတိယပြည်တွင်းစစ်ကြောင်းလူပေါင်း2သိန်းကျော်သေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီဂူထရက်စ်ကဒီနေ့ကမ္ဘာကြီးမှာအာဏာသိမ်းမှုတွေအတွက်နေရာမရှိပါဘူးလို့အဲ့ဒီရက်ပိုင်းအတွင်းမှာပဲပြောဆိုခဲ့ပေမဲ့အာဏာသိမ်းမှု၄ချိန်နဲ့အာဏာသိမ်းမှုကြိုးပမ်းမှု၄ချိန်ဖြစ်ခဲ့တာပါအခုလတလော2022ခုနှစ်ဇန်နဝါရီလ23ရက်နေ့ကလည်းဘာကီနာဖာဆိုနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ
်မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုတ္တအစီအစဉ်နားဆင်ခဲ့ကြတာပါခင်ဗျာအခုဆက်ပြီးကမ္ဘာတစ်လောကထူးခြားဆန်းပြတဲ့သတင်းတွေကိုလည်းတင်ပြပေးပါဦးမယ်လူတွေစွန့်ပစ်တဲ့ secret အတူအဆအမိုက်တွေကိုသိမ်းဖို့ကြီးကန်းတွေကိုဆွေချင်းကုမ္ပဏီတစ်ခုကလေ့ကျင့်ပေးနေပါတယ်ကျူပါနိုင်ငံကလူငယ်လေးတစ်ယောက်ကတော့ကြောဘက်မှာရှိနေတဲ့လက်ပြင်အယိုးနှစ်ခုရဲ့ညှက်နိုင်စွမ်းကိုပြသနေပါတယ်ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
လူတွေစွန့်ပစ်တဲ့ secret ကျိုးအစာမိုက်တွေကိုသိမ်းဖို့ကြီးကန်းတွေကိုဆွေရင်ကုမ္ပဏီတစ်ခုကလေ့ကျင့်သိနေပါဗျ။ COVID cleaning ကုမ္ပဏီကကြီးကန်းတွေကိုအမိုက်ပုံဘေးနားကအမိုက်တွေလိုက်ကောက်ခိုင်းတဲ့ဗီဒီယိုကိုပြသလိုက်ကြပါ။အထူးကကတော့စလိတောက်တဲ့သူတွေစွန့်ပစ်ထားတဲ့ secret ဖင်စီကန်တွေကို Stockholm မြို့နာကဆိုရာတယ်လီယာမြို့မှာလိုက်ကောက်ခိုင်းနေတာပါ။ secret ဖင်စီကန်တွေလိုစွန့်ပစ်အမိုက်တွေကိုကြီးကန်းတွေကကောက်ပြီးအမိုက်ပုံတွေကိုထည့်ပေးရင်စုချေးအဖြစ်ပဲစီလူအစာတွေကိုအမိုက်ပုံးကပြန်ထုတ်ပေးပါတယ်။ဂဲတွေတင်းရွက်တွေလိုက်ကောက်ရင်တော့အမိုက်ပုံးကစားစရာပြန်ထုတ်မပေးအောင်အမိုက်ကိုခွဲခြားသိနိုင်အောင်လဲစီစဉ်ထားပါတယ်။လူတွေအနေနဲ့အမိုက်ပုံးတွေက secret ဖင်စီကန်တွေကိုရှင်းထုတ်ပေးဖို့နဲ့အစားတောက်ကုန်သွားရင်ပြန်ထည့်ပေးဖို့ပဲလိုရတာပါ။ဒီစီစဉ်ဟာအစပြုစီစဉ်ဖြစ်ပြီးအောင်မြင်သွားရင်တော့မြို့တဝန်းလုံးက secret ဖင်စီကန်တွေကိုလိုက်ရှင်းရတဲ့ကုန်ကြားစည်းရိမ်85ရာခိုင်နှုန်းတတ်တာမယ်လို့ covid cleaning ကုမ္ပဏီကမျှော်လင့်ထားပါတယ်ရှင်။
ကျူဘာနိုင်ငံကလူငယ်လေးတယောက်ကတော့ကြောဘက်မှာရှိတဲ့လက်ပြင်ယိုးနှစ်ခုရဲ့ညှက်နိုင်စွမ်းကိုပြသနေပါတယ်။အသက်22နှစ်အရွယ် Christian Emmanuel Castellano ဟာပြီးခဲ့တဲ့အပတ်ကပဲဒီလက်ပြင်ယိုးနဲ့ညှက်ပြီးအလေးချိန်ပေါင်2500နီးပါးရှိတဲ့ကားတစ်စီးကို82ပေရွေ့အောင်ကျိုးနဲ့ဆွဲပြခဲ့ပါတယ်။အဲ့ဒီအတွက်လည်းဂင်းနေကမ္ဘာစံချိန်တင်နိုင်ခဲ့ပြီးတော့နောက်ထပ်စံချိန်တစ်ခုကတော့လက်ပြင်ယိုးနဲ့10မိနစ်အတွင်းမှာဘီယာတန်ဘူး82ဘူးကိုခြေပြနိုင်တာပါ။အရင်စံချိန်ဟောင်းကတော့10မိနစ်အတွင်း14ဘူးကိုညှက်ပြထားတာပါဒါပေမဲ့လည်းသူအခုလိုစံချိန်ချိုးပြထားတာကိုဗြိတိန်နိုင်ငံက Guinness အဖွဲ့ရဲ့အသိအမှတ်ပြုမှုကိုစောင့်ဆိုင်းနေပြီးတော့အရင်နှစ်ခေါက်တုန်းကသူ့ရဲ့တင်ပြမှုမှာတန်ဘူးရဲ့အရွယ်အစားကိုထည့်သွင်းမထားတဲ့အတွက်ပယ်ချခံထားရပါတယ် Castellano ha labyin yo na khu ye aswan ne san chain lwe go chou nai da mya chou bo yi ywe tha pi lo 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 sae ma ro akhu lo ka go chou ne swae pya da ne bi ya tan mu rwe go chhe pya da myo bae phit me lo tu aswan go myan myin tat dei aphit lai ba saung ywe pe de data gan tadin taw to u ga pyo ba de khmyar
Petuinia nengen ma hne paung 50 ni ba ta pya saung ni ye sa ta chou go mula pan shin lwe chan go po saung pe nai ge ba de Disarigo Pupiatome Saud Kuye Li Trapau Tema, Twishigera Pipiro, the town Kuya Kunese Kunilaudonga, Pipu Gede Sari Pipare, Elitega Sarazanga Suye, at the Sandine Ue, Lithuania Minkling Elite Usigo, Polanenga Sabi Sayu Meswit Uga Pipu Gera Pipiro, Yadi Uru Suara, Pesca Malare Zanigo Hita Tabare. A good tema at the Chausejo Ue Shinibi Pite, Salekan Yashitu, Genovifa, Clonovesca, Apo. Sapu we do Mesui, Iwago, Mamami Rodalu, Sari Lemiagate Dre, a set to a lip, Piatuagate, Lupio Bare. Agulu Sari, Piausongare, Zangale, Lithuania Nangaha, Soviet Piansuria Pawintanunga, Pibaga Pure Sarima, Wijene, Tamushi, Pisuri, Pamla, Subi, Matamare Sara Winner Chuga, Pimpau Papi, Piau Piep, Picara, Pime, Lule, Sarigo, Twishigate, South Bashing up your bare. Agulu Piantrida Sarigu, Panchuni Changu Pianpure Trele, Soviet Kika, Lisari, Lanriga, Pianle Tuagi Rajao, Kake Kake Chubangiarelu, Sapu the Mariga, Piovarishin.
American Pianzu, California Pine, Grandi Muma, Donelu, a US Abjang Boy to Kugo, Pigare Paga, Chimpagevare, Tipian Wema, Reina Juanzo, Lu Amu the Miga, Hani Mega Yongigo, and Nayatavare. Chain 7 minute Dwema Tomba Wellow Shire, a US Nego, Sabja Nangerawa, Hani Magas or a Yongigaro, a US Bakanjigo, Twibi, Bama Masabe, Jong Biji Nigerawa. Now tell Yongagon Pide, Precious Luname Bitare, Yongo Jaiboema, Ted Twibi, Saga and Gabe Mele, Eddie Yongale, Bama Masabe, Gini Gavare, Yongweha, Quiri Lum Hope, Pibi Jin Tenego Sani, Tatawa Pitajau, Akulo, Shongara Balu, Dione Pinching up Yobare. Anayashi Dadu, Juan Sore, Mutamigale, Bowman Soino, a US Sali Machida, Jaune, Dubada to Saint Corre and Nine, Wimbiangera, Pichang, Piovare, Kamia.
Kunyan and Makimputu didn't set a battle of two chars and the other in season or nothing a jarabakamia. Digging it to a passing canary guard of the Laubave, few American diet in England in Yava and Sisinego, Nasin Nijara Pibare, Kusabiro Tening Nina, Dreadnason Yashitare, the Rinjin Joku, Pyopia Piba Omekne. Yamanangama Democracy in a Federal Senate, a Chigan, Pidon Suti Sona Yedwe, Tawra Nina, a Joni Nine Suni Wedima, Dayapo, a Jamper, a Puepi, Jinya Tare, a Puerima, a Ba, Diana, a Puesi, Along, or Peko Jong, Sikon Siga, Digne, a Swene, Jinya Bare, Cambodia, Wunjijo, Mimabi Lazin, Napet, Duni, Topian Jete Bare, Yamanangama, Diniko, Mighty, Pika Yasego, Songa Tama Pietlo, Sikon Si Ogotaye, Nikumen Gomba, Dinne, a Dwin, Yenja, Chilante, Sade Melule, D Topian Jemma. Talang Pobia Tabare, Lame Bidon Zuni Kana Jimbazin, Kala Dwin, Tabara Ninja Suni Wet Jimba Dome Lu Subare, Nyamanangama, Bigger and Sitaga, Anna Dimbigrega, a Pika Yasay Lotare, a Puerti Bar Bare Lu Subare, Nyamanangama, Bigger and Nica, Sitaga, Anna Dimbigrega, a Pika Yasay Lotare, a Puerti Neva, Ninja Suni Muri, Yadani Gedalu, the two of Puerti City Ne. See it, Mamuri, Shinibare, Sanabia Muri, Pika Nin, Kanga, Bidena, Tetua to Lunge, Amia Biaga, PDF, Pitukago, a Puerine, Puebi, Sikonsi, Tadego, Pianle Kugan, Taka Nira Rijao, Nangania Atom Yamyama, Taipuere, Bonque Takamuri, Lojan Pikamuri, Shibare, to the Pink Chinkaya, Kayen Pinene, Chimpinerima, Didagan, Diana Lenaka in Tadiha, PDF, Pitukago, a Puerine, Sikonsi, Tadine, Taipue Pinirama. Nyama Sikonsi Beka PDF Puerigo, a jumper a puerpi, Jinya Tadalu, PDF Digo, see a goon in a see it in Nampires, will be dying that a puer sidigo, a pitinari le, Shivarekmea. Dingin it to a drink and gin jogaro, the lau babekmea. VOA season ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝလိုက်ပါခင်ဗျာ VOA အစီအစဉ်လေးကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လုံခြုံစံတာတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.